to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American Time ရဲ့2020ပြည့်နှစ်မတ်လ13ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတူမီတာ3240 48ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ View website burmese.viewnews.com နဲ့ Facebook စာမျက်နှာ View Burmese News ကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်မူဖြင့်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
ကျွန်တော်အောင်လင်းဟုတ်ပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့မကြတဲ့အင်္ဂါပဲသမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ဘရာဇီးသမ္မတဟာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံမှုရှိမရှိစစ်ဆေးခံနေရပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့စီစဉ်နေပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပ
ါဒီသတင်းတွေအပြီးတင်ဆက်မဲ့သတင်းလွှာတစ်ပုဒ်မှာတော့
အရေးကြီးဆုံးထူးခြားတာအခု၄လပိုင်းတကြိမ်ဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်အနည်းစင်မဲ့တော့တောင်းလဲကြည့်
COVID-19 ရောဂါကာကွယ်ဆောင်ရွက်နေတဲ့ထိုင်းစစ်ရုံတွေကမြန်မာရွှေ့ပြောင်းလုပ်သားတွေတကြံကာလနေရပ်ပြန်တဲ့အခါသတိပြုရမယ့်အခြေအနေသတင်းပေးပို့ချက်ကိုမကြာခင်နားဆင်ရပါပဲ။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကတက်ရောက်မှုရှိမဲ့ American စီးပွားရေးပေါ်ကျွမ်းကျင်သူတွေရဲ့ခံမှန်းသတိပေးချက်နဲ့ပြပကဘာနဲ့ထိစပ်မှုနေရတဲ့နာဂဒေသတွေမှာစစ်နောက်ဝန်တန်လိုက်လံစစ်ကူပြောင်းသေးမှုတွေရှိတဲ့အကြောင်းစတဲ့သတင်းလာတွေကိုနားဆင်ရမယ့်အပြင်ကမ္ဘာသတင်းတွေကမြန်မာသတင်းကောက်ချက်ကိုလည်းတင်ဆက်ပေးသွားပါမယ်။ဒီသတင်းလာတွေမတိုင်ခင်တော့တောက်ကြနေမယ့်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစော်ဝင်းလိုင်တို့ကကြီးညာပေးပါမယ်ခင်ဗျာ
။မချန်လေးငါပဲဖလော်ရီဒါပြည်နယ်မှာရှိတဲ့အမေရိကန်သမ္မတပိုင်းမလာလာကိုပန်းဖြေဟိုတယ်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံရမှာဘရာဇီးသမ္မတဂျေယာဘောဆိုနာရိုနဲ့အတူလိုက်ပါခဲ့တဲ့ဆက်သွယ်ရေးရှိမှာဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရတဲ့ကြောင့်ဘရာဇီးသမ္မတကိုယ်တိုင်လည်းကူးစက်မှုရှိမရှိစစ်ဆစ်ခံပြီးစောင့်ကြည့်နေရပါတယ်။အမေရိကန်ကိုသမ္မတနဲ့အတူလိုက်ပတ်သွားတဲ့ကိုယ်စားအဖွဲ့တစ်ခုလုံးကိုလည်းကျန်းမာရေးအတွက်လိုအပ်တဲ့အစီအမံတွေနဲ့ဆောင်ရွက်ထားတဲ့အကြောင်းဘရာဇီးသမ္မတရုံးကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ထားတာပါ။ဘရာဇီးသမ္မတရဲ့ဆက်သွယ်ရေးအရာရှိဖြစ်သူနဲ့ပေကျင်းရှင်ထံခဲ့တဲ့သမ္မတထရန့်ကတော့ကူးစက်မှာမစိုးရိမ်တဲ့အကြောင်းကြာသပတေးနေ့ကအိုင်လန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။နောက်ထပ်ကမ္ဘာ့ခေါင်းဆောင်တယောက်ဖြစ်တဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဇနီးဖြစ်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့ရောဂါလက္ခဏာတချို့တွေ့ရတဲ့အတွက်တည်တံ့ခွဲပြီးစောင့်ကြည့်နေရပါတယ်။လန်ဒန်မြို့ကကနေဒါတစ်ခုကိုတက်ရောက်ခဲ့ပြီးတဲ့နောက်ကနေဒါဝန်ကြီးချုပ်ကတော့တခွေးဆက်ဆံရောဂါလက္ခဏာတွေကိုဗော်ဒူးနေနောက်ပိုင်းမှာစတင်တွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲဝန်ကြီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျဆင်းမှုတွေကြုံနေရတဲ့ကမ္ဘာ့ဗန္ဒယ်စီကွက်ကိုတည်ငြိမ်အောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ဘူဘန်ကတော့ကြာသပတေးနေ့မှာပဲ 1.5 ထရီလျံယူရိုချင်းငွေနဲ့ဈေးကွက်မှာအားဖြစ်ပေးခဲ့သလိုဘီလီယံ60ဘူငွေစုစာချုပ်တွေလည်းဝယ်ယူခဲ့ပါတယ်
။အမေရိကန်ဆုရှယ်ယာဈေးကွက် Wall Street ညွန်ကိန်းနေ1989ခုနှစ်ကအဆိုအဝါဆုံးကျဆင်းခဲ့တဲ့ Black Friday နောက်ပိုင်းကြာသပတေးနေ့ဟာအဆိုအဝါဆုံးနေ့အဖြစ်ကြုံတွေ့ခဲ့ရပါတယ်။ Dow Jones ရဲ့ညွန်ကိန်းနေ့ဆရာခန်းလုံးကျသွားခဲ့တာပါ။အစုရှယ်ယာဈေးတွေဖြစ်တဲ့ S&P 500နဲ့ Nasdaq Composite တို့ဟာလည်းဈေးပိတ်ချိန်မှာဆရာခန့်နှုန်းစီအသီးသီးကျသွားခဲ့ပါတယ်။ဥရောပတိုက်ကအစုရှယ်ယာညွန်ကိန်းတွေဟာလည်းတိတိတသာထိုးကျသွားခဲ့တာမှာ Britain ပြင်သစ်နဲ့ Germany တို့မှာ6ရာခန့်နှုန်းစီအသီးသီးကျခဲ့ပါတယ်။ Brazil ကအစုရှယ်ယာညွန်ကိန်းတွေကတော့15ရာခန့်နှုန်းကျသွားခဲ့ပါတယ်။ဂျပန်နိုင်ငံက Nikkei အညွန့်ကိန်းတွေဟာကြာသပတေးနေ့ဈေးပိတ်ချိန်မှာ 4.4 ခန့်နှုန်း၊ဟောင်ကောင်ကဟန်ဆန်အညွန့်ကိန်းတွေဟာ 3.8 ခန့်နှုန်း၊တရုတ်နိုင်ငံရှန်ဟိုင်းမြို့ကအစုရှယ်ယာဈေးကတော့ 1.5 ခန့်နှုန်းနဲ့ဩစတြေးလျကအစုရှယ်ယာအညွန့်ကိန်းတွေက900ခန့်နှုန်းအသီးသီးကျသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်ခီးသွားလာမှုတွေရော့ကျသွားတဲ့အတွက်ရင်းနှံဈေးတွေလည်းကျသွားခဲ့ပါတယ်။လေကြောင်းလိုင်းတွေနဲ့အပန်းဖြေအပျော်စီးသင်္ဘောတွေရဲ့အစုရှယ်ယာဈေးတွေလည်းတိတိတသာကျသွားခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပနိုင်ငံအားလုံးနီးပါးကခရီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တစ်ပတ်သက်ကြီးညာလိုက်တဲ့ပေါ်ဥရောပထိပ်တန်းရာရှိတွေကကြာသပတေးနေ့မှာပဲဝေဖန်လိုက်ကြပါတယ်
။ The US decision to impose a travel ban was taken unilaterally and without
အမေရိကန်ကတိုင်ပင်ဆွေးနွေးတာမျိုးမလုပ်ဘဲခရီးသွားတွေကိုတားမြစ်ဖို့တစ်ပတ်သက်ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဥရောပကွန်ရှင်ပြောခွင့်ရသူ Eric Mama ကပြောဆိုသွားတာပါ။အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုဥရောပသမ္မဂ EU နေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကွန်ရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဥရောပကောင်စီဥက္ကဋ္ဌ Charles Michel တို့ကလည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့ကြတာပါ။ Coronavirus ကူးစက်မှုဟာကမ္ဘာအခြေတဲ့တစ်ခုသာဖြစ်ပြီးကမ္ဘာတိုက်ကြီးတစ်ခုရဲ့ပြဿနာမဟုတ်တဲ့အတွက်တစ်ဖက်သက်ဆောင်ရွက်ချက်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တဲ့အကြောင်းပူးတွဲကြေညာချက်ထဲမှာပြောဆိုထားပါတယ်။က ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရာသီတွက်ကွေးလောက်တော့စိုးရင်စရာမရှိတဲ့သဘောမျိုးမချန်သေးရင်ကပြောခဲ့ပြီးဗိုလ်ထုနေကပဲခီးသွားတွေကန့်တတ်မဲ့အစီအစဉ်ကိုသမ္မတထရန့်ကြေညာလိုက်တာပါဗြိတိန်နဲ့အိုင်ယာလန်တို့ကလွဲလို့ဥရောပ26နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ချန်နေညသကောင်ကစပြီးရပ်ပေါင်း30အမေရိကန်ကိုဝင်ဝင်မပေးဖို့တားမြစ်လိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းတားမြစ်ထားတဲ့ဥရောပနိုင်ငံတစ်ခုကခီးစဉ်တွေဗြိတိန်နဲ့အိုင်ယာလန်နိုင်ငံတွေကတဆင်လာမယ်ဆိုရင်ခွင့်ပြုမှာလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဥရောပကလာတဲ့အမေရိကန်နိုင်ငံသားတွေကိုဝင်ဝင်ကတ်တက်မထားပေမဲ့14ရက်ကြာကိုပါသာတရားစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းလဲဒုသမ္မတမိုက်ပန့်စ်ကအမေရိကန်ရုပ်သံ ABC ကိုပြောဆိုထားပါတယ
်အသက်သေစေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းကအားကစားပွဲတွေကိုပါတည်တည်သာသာထိခိုက်လာနေပြီဖြစ်ပါတယ်ဇူလိုင်လမှာကျင်းပဖို့ရှိတဲ့နေရာဒီအိုလံပစ်ပွဲတော်ကိုတိတိနောက်ကျပြီးကျင်းပတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသပတေးနေ့မှာပြောပါတယ်ဒါပေမဲ့အဲ့ဒီလိုရက်ရွှေဖို့မလို့အကြောင်းဂျပန်အရာရှိတွေကတော့ပြန်ပြောပါတယ်အခုချိန်ဟာအနုလက္ခဏာဆောင်တဲ့လောက်ရတဲ့လှုပ်ဆောင်မယ့်အချိန်မဟုတ်သလိုအပြုသဘောမဆောင်တဲ့အတွေ့အခေါ်တွေထားရမယ့်အချိန်မဟုတ်ကြောင်းဂျပန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်အိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ယိုရှီရိုမိုရီကပြောပါတယ်အခုချိန်မှာဖျားနာနေသူတွေရှိသလိုရောဂါရှိသလားဆိုတဲ့တန်တရားနဲ့အပြင်းမထွက်ပဲတီးကြခွက်နေတဲ့သူတွေရှိနေတယ်ဆိုတာသူသိထားကြောင်းဒါပေမဲ့အဲ့ဒီအတွက်အိုလံပစ်ပွဲကြီးတစ်ခုလုံးကိုမဖြတ်နိုင်ကြောင်းပြောပါတယ်အခုလအစောပိုင်းမှာကျင်းပခဲ့တဲ့တိုကျိုမာရသွန်ပွဲကိုလည်းထိတ်တန့်အပြည့်သမားတွေကသာပါဝင်ရှင်ပြိုင်ခွင့်ပြုခဲ့ပါတယ်အမေရိကန်ကယူတာဘတ်စကတ်ဘောအသင်းကအားကစားသမားတအူးမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့တာကြောင့် NBA ဘတ်စကတ်ဘောအားကစားပွဲတွေကိုရက်အကန့်အသတ်မရှိဆန်းကန့်ထားပါတယ်တခြားကောလိပ်ဘတ်စကတ်ဘောပွဲတွေဟော်ကီပြိုင်ပွဲတွေကိုလည်းပြည့်တတ်မပါပဲကျင်းပတာရက်အကန့်အသတ်နဲ့ရွှေ့ဆိုင်းထားတာတွေလုပ်ခဲ့ပါတယ်စပိန်နိုင်ငံက Real Madrid ဘတ်စကတ်ဘောအသင်းကအားကစားသမားတယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့တဲ့အတွက်လာလီဂါဘောလုံးပြိုင်ပွဲတွေရဲ့နောက်ထပ်ပွဲစဉ်နှစ်ခုစတိုက်ကိုလည်းရပ်ဆိုင်းထားလိုက်ပါတယ
်ဗီအိုအေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ရေးအစီအစဉ်ဒီစရီတစ်ပိုင်းဖြစ်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတဝန်းပြန့်နှံ့နေတဲ့ကာယရောဂါဖြစ်ကျင်းညာလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဦးဆောင်ကျင်းပတဲ့အရေးပေါ်အစည်းအဝေးမှာဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါနိုင်ငံတကာမှာကူးစက်မှုတွေဟာလူစုလူဝေးနဲ့တက်ရောက်တဲ့ပွဲလမ်းခန်းနာတွေကနေကူးစက်တဲ့တာရကတွေတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာလည်းအစိုးရကဦးစီးကျင်းပတဲ့လူများပြားတက်ရောက်တဲ့ခန်းနာတွေအစည်းအဝေးတွေကျင်းပမဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းဖော်ပြထားပါတယ်ဗုဒ္ဓဘာသာဝင်အများစုရှိရမြန်မာနိုင်ငံမှာဘုရားပထိုးတွေကိုလူများပြားလာရောက်လေ့ရှိရတဲ့အတွက်ခန္ဓာကိုယ်ပူချိန်စောင့်ကြည့်စစ်ဆေးသွားမှာဖြစ်သလိုလက်တလောယောဂကုသမှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့သူတွေကိုစစ်ဆေးတာတရားခွဲပြီးစောင့်ကြည့်ရတွေလုပ်မယ်လို့လည်းဆိုပါတယ်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေအနေနဲ့လည်းယောဂစောင့်ကြည့်စစ်ဆေးတာတွာလာမှုတွေကိုကန့်သတ်တာလိုအပ်ရင်တည်ထောင်ခွဲထားနိုင်မယ့်နေရာတွေကိုပြင်ဆင်ဖို့လည်းဆွေးနွေးကြတာပါလတ်တလောမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားတဲ့သူတော့တယောက်မှမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ကပ်ရက်ရှိနေပြီးကုလူဆက်ဆံမှုတွေများပြားတဲ့အတွက်ယောဂအန္တရာယ်နဲ့ကျောင်းမှာစိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံတချို့ကလည်းခီးသွွားတာတွေကိုကန့်သတ်တာတွေသတိပေးချက်ထုတ်ပြန်ထားတာတွေလည်းရှိနေပါတယ်။
အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပထမဆုံးသေဆုံးသူရှိလာပြီဖြစ်ကြောင်းအစိုးရကကြာသပတေးနေ့မှာပြောကြားလိုက်ပြီးဒီဗိုင်းရပ်စ်ဖို့ကိုတိုက်ဖျက်ဖို့ကြိုးစားတဲ့အနေနဲ့နယူးဒေလီမြို့ကစာတင်ကြောင်းတွေကာပွဲရုံတွေနဲ့ရုပ်ရှင်ရုံတွေကိုလည်းအခုလကုန်အထိပိတ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။တိုင်းပြည်တောင်ပိုင်းကနေဒါကပြည်နယ်အတွင်းကအင်္ဂါနေ့မှာသေဆုံးသွားတဲ့အသက်86နှစ်အရွယ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားတယ်ဆိုတာအတည်ပြုလိုက်နိုင်တာကြောင့်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေဘယ်သူတွေဖြစ်မယ်ဆိုတာကိုလိုက်လံစုံစမ်းနေတယ်လို့ဆိုပါတယ်။အခုချိန်ထိလူပေါင်း4600ကျော်တည်ဆုံးခဲ့ပြီးတရုတ်နိုင်ငံနဲ့လည်းနယ်နိမိတ်ချင်းထိစပ်နေတဲ့လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာဒီဗိုင်းရပ်စ်ပိုးရတံကိုဆူဆူဝါဝါမခံစားရသေးပါဘူး။တကြွနေကစားပြီးအိန္ဒိယကိုလာလေကြမယ်ကမ္ဘာလက်ခီးသည်တွေအတွက်ပြည်ဝင်ဝင်ကင်စာထုတ်ပေးတာကိုကန့်သတ်ပေးပေမဲ့အကြောင်းအိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဇက်တွေကနေဇက်ကိတ်တွေအလုံးကိုပိတ်ထားတဲ့အကြောင်းကြေညာပြီးနိုင်ပိုင်းအကြာမှာပဲဒီရောဂါနဲ့တည်ဆုံးသူရှိလာပြီဖြစ်ကြောင်းအိန္ဒိယအစိုးရရဲ့ကြေညာချက်ထွက်လာတာပါ။
အမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့တွေရှိရာယူအက်နိုင်ငံကစစ်ကန်တစ်ခုကိုရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့မှုကိုတုံ့ပြန်မှုနီလန်ပေါင်းစုံစဉ်းစားထားတဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးမတ်ကက်စပါကပြောလိုက်ပါတယ်။တိုက်ခိုက်မှုဟာအီရန်ကအားပေးထောက်ခံထားတဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်နေတယ်အမေရိကန်ကပြောထားတာပါ။ဝန်ကြီးအက်စပါကတော့အမေရိကန်ပြည်သူတွေအကျိုးစီးပွားရေးနဲ့မဟာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုအမေရိကန်အနေနဲ့သတိခံမှာမဟုတ်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်မှကြာသပတေးနေ့ကပဲတင်းနောက်တွေကိုပြောသွားပါတယ်။ကျူးလွန်သူတွေတာဝန်ခံရမှာဖြစ်သလိုအမေရိကန်ရဲ့စစ်ကန်တွေကိုလာတိုက်ပြီးအမေရိကန်တွေထိခိုက်သေးချေခဲ့ရတဲ့လူရက်ကနေတိတ်ရှောင်လို့မရတဲ့အကြောင်းလည်းပြောခဲ့တာပါ။ယူရန်နိုင်ငံဘက်ကရက်မျိုးတို့မြောက်ဘက်ကတာချီစစ်ကန်မှာရော့ကက်တုံးအများအများနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်စစ်သည်နှုန်းနဲ့ဘရစ်ရှားစစ်သည်တို့တိုက်ဆုံခဲ့သလိုအမေရိကန်ဗြိတိန်နဲ့ပိုလန်နိုင်ငံက14ယောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့နဲ့ရထားတဲ့သဘောတူညီချက်ကိုအမေရိကန်အစိုးရကမဆွတ်လွတ်နိုင်သေးပေမဲ့ဒီသဘောတူညီချက်ဟာအဆုံးသတ်မှာပြတ်သွားမယ့်အလားအလာတွေတွေ့ရကြောင်းဒေသထဲမှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအတွက်သဘောတူထားကြပေမဲ့အာဖဂန်နစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာကစိုးရိမ်စရာဖြစ်နေကြောင်းအမေရိကန်ဘုကုကဲရေးဌာနကဗိုလ်ချုပ်ကြီးကနေဒမက်ကင်ဇီကကြာသပတေးနေ့မှာပြောပါတယ်ကာတာနိုင်ငံဒိုဟာမြို့မှာဖေဖော်ဝါရီလအတွင်းအမေရိကန်နဲ့တာလီဘန်အဖွဲ့တို့လက်မှတ်ထုတ်လိုက်တဲ့သဘောတူညီချက်အရအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေအာဖဂန်နိုင်ငံထဲကနေ14လအတွင်းထွက်ခွာသွားပြေးကြရမှာဖြစ်ပါတယ်လာမယ့်ရက်ပေါင်း135ရက်အတွင်းလက်ရှိရှိနေတဲ့တပ်ဖွဲ့အင်အား 13,000 ကနေ 8,600 အထိရှော့ချနိုင်ရေးအတွက်အာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအခုသတင်းပတ်မှာစတင်ထွက်ခွာကြရမှာဖြစ်ပါတယ်
တောက်ကြနေမနဲ့နောက်ဆုံးရသတင်းတွေကိုကုအောင်လုံနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေနားဆင်ကြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်မှာလုပ်ငန်းတွေထိခိုက်လာရကတိုင်းပြည်စီးပွားရေးကျဆင်းတဲ့အထိကြုံရမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ဒီအတွက်လည်းစီးပွားရေးထိခိုက်နေတဲ့လုပ်ငန်းတွေအလုပ်သမားတွေဆုံးရှုံးမှုတွေကနေတက်တာရရစီဖို့ရေတိုအစီအစဉ်တွေကိုလည်းသမရအင်ဖြူတော်ကစဉ်းစားနေပါတယ်ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေများလာတာနဲ့အမျှစီးပွားရေးပေါ်ရိုက်ခတ်မှုတွေကြီးထွားလာနေတဲ့အတွက်ပြန်လည်နလန်ထူဖို့ပို့ချေရနိုင်တယ်လို့လည်းကြွညင့်သူတွေကသတိပေးနေကြတဲ့အကြောင်း VOA သတင်းထောက် Brian Bedder ရဲ့သတင်းဆောင်မကိုကိုအောင်လုံကပြောပြပေးမှာဖြစ်ပါတယ်
ကမ္ဘာ့ချမ်းမိုင်းဖွဲ့ WHO ကကမ္ဘာကယောဂါဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာစီးပွားရေးအရထိခိုက်မှုတွေကြုံရမှာကိုလည်းစိုးရိမ်မှုတွေကြီးထွားလာနေတာပါဝါရှင်တန်ခြေဆိုင်ဘိုင်ပါတီဆန်ပေါ်လစီစင်တာကစီးပွားရေးလေးလာဆန်းစစ်သူဝီလျံဟော့ကလန်ကတော့စီးပွားရေးပေါ်ရိုက်ခတ်လာဖို့တေချာသလောက်ရှိနေတယ်လို့သုံးသပ်ပါတယ်
We would expect that this is going to potentially be a weak economic period for the United States.
American ပြည်ထောင်စုမှာစီးပွားရေးအားနည်းတဲ့ကာလတစ်ခုနဲ့ကြုံရလိမ့်မယ်လို့ခန့်မှန်းရပါတယ်။ကြိုတင်တွက်ချက်ထားတဲ့ဖွံ့ဖြိုးမှုမျိုးတော့တွေ့ရမှာမဟုတ်ပါဘူး
။ပျော်စီးသမောတွေမှာ coronavirus ကူးစက်မှုတွေကြုံခဲ့ရတယ်လို့လေယာဉ်ခီးစင်တွေအကြီးအကျယ်ဖြစ်သင့်ခဲ့ရတာတွေကြောင့်ခီးသွားလုပ်ငန်းမှာဆိုရင်လည်းအကြီးအကျယ်ထိနာနေတာပါ။လူစုလူဝေးမလုပ်ချဖို့တိုက်တွန်းချက်တွေကြောင့်စီစဉ်ထားတဲ့ညီလာခံတွေဂီတာပွဲတွေအားကစားပွဲတွေကိုပြတ်နေရသလိုစားသောက်ဆိုင်တွေဖျော်ဖြေလုပ်ငန်းတွေကလည်းဆက်လက်ရပ်တည်နေရေးကြိုးပမ်းနေရပါတယ်။ကားပစ္စည်းထုတ်လုပ်တဲ့တရုတ်နိုင်ငံကဆက်ယုံနေမှာလုပ်ငန်းတချို့ရပ်ဆိုင်ထားရတဲ့အတွက်အမေရိကန်ကားလုပ်ငန်းတွေထုတ်လုပ်မှုလျှော့ချရမှာကိုလည်းစိုးရိမ်နေကြတာပါ။ဗန်နားရေးစျေးကွက်တွေမှာလည်းမရေမရအခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့အတူ stock share ဈေးတွေရင်းနှံဈေးတွေစံချိန်ချိုးအောင်ထိုးချနေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့ရည်ရွယ်ပြီးဥရောပနိုင်ငံအားလုံးနီးပါးကခီးသွွားတွေကိုတားမြစ်လိုက်သလိုစီးပွားရေးထိခိုက်မဲ့လုပ်ငန်းတွေအလုပ်သမားတွေတက်တာရရစေမဲ့အစီအစဉ်ကိုလည်းကြီးညာခဲ့တာပါဒီချိန်ထဲမှာပဲတိုင်းပြည်စီးပွားရေးအခြေအနေပေါ်မစိုးရိမ်ကြဖို့လည်းနှစ်သိမ့်ခဲ့ပါတယ
် This is not a financial crisis This is just a temporary moment of time
ဒါဘာနာကြီးအကြက်တည်းမဟုတ်ပါဘူးယာယီအခိုက်အတန့်သာဖြစ်ပြီးနိုင်ငံတကာနိုင်ငံအနေနဲ့ရောကဘာကြီးတစ်ခုလုံးအနေနဲ့ပါအတူတကွကြော်လွားနိုင်မှာပ
ါသမ္မတထရန့်ကတော့ယာယီအဖြစ်အခွင့်အရေးရှာချပေးဖို့ထိခိုက်လာမဲ့စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေကိုချင်းဝေထုတ်ပေးဖို့လည်းအဆိုပြုထားတာပါနေထိုင်မကောင်းတဲ့အလုပ်သမားတွေအတွက်လစာအပြည့်နဲ့ခွင့်ခံစား권ယာယီထည့်သွင်းဖို့လည်းစဉ်းစားထားပါတယ်ဒါမှလည်းလက်တွေ့မှာဘလို့အကောင့်ထဲပုံမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့လည်း Texas Tech သူကစီးပွားရေးပညာကတိကဆရာ Bradley Goh ကပြောပါတယ်
Usually in the business world, this is something that business people would become very, very concerned about and typically not like.
ဖြစ်လေဖြစ်တာရှိတာကတော့စီးပွားရေးလောကမှာဒါမျိုးကိုလုပ်ငန်းရှင်တွေကအမြဲတမ်းစိတ်ပူတတ်ကြသလိုကြိုက်လည်းမကြိုက်ကြပါဘူး။ဒါပေမဲ့လည်းအခုချိန်မှာကလူလူကျမ်းမာရေးပြဿနာနဲ့ရင်ဆိုင်နေရတဲ့အချိန်မှာ
သမ္မတရဲ့အရေးပေါ်သုံးစည်းကိုအတည်ပြုနိုင်ဖို့ကတော့ Congress တို့ကအ တိုက်ခတ်ဒီမိုကရေတီရဲ့ထောက်ခံမှုတွေရဖို့လည်းလိုပါတယ်။ဒီမိုကရေတီကတော့စီဗယ်ဆိုင်ရာစံသက်စစ်ဆေးမှုတွေပြည်သူဆော်ရှောက်မှုတွေအလွတ်လက်မဲ့ခံစားခွင့်နဲ့လူမှုဖူလုံရေးအစီအစဉ်တွေအတွက်တိုးမြင့်သုံးစွဲဖို့တွေကိုပါထည့်သွင်းဖို့လိုလားနေကြတာပါ။ Bipartisan Policy Center ကစီဝါရေးလေးလံဆန်းစစ်သူဟိုကလန်ကတော့အကျိုးရှိမဲ့အသုံးစရည်လို့မြင်ပါတယ်။
It will add to the federal deficit in the short term, but that's important if it means protecting the safety and security of the American public.
ဒီလိုအပြင်လုံငွေပြနေတဲ့အစိုးရအသုံးစရိတ်ပိုများသွားနိုင်ပါတယ်။ဒါမှလည်း American လူမှုဘေးကင်းလုံခြုံအောင်ကာကွယ်ပေးဖို့နဲ့လိုအပ်နေတဲ့စီးပွားရေးအပေါ်ယုံကြည်မှုတွေကိုပြန်လည်တည်ဆောက်ဖို့ဆိုရင်တော့ဒါကအရေးကြီးပါတယ်
။ကျွမ်းကျင်သူတွေကတော့ထိခိုက်နေတဲ့သူတွေလိုအပ်နေတဲ့အကူအညီတွေချက်ချင်းရနိုင်ဖို့နဲ့ယောဂကုသမှုတွေဆုံးသက်သွားတဲ့အခါစီဝါရေးမြင်းမြန်းဆန်းဆန်းပြန်လည်နလန်ထူဖို့အတွက်ဆိုရင်တော့အရေးပေါ်အစီအမံတွေကိုအမြန်ဆုံးစဉ်းစားဆုံးဖြတ်ဖို့လိုတယ်လို့လည်းသတိပေးထားကြပါရစေခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါအခုတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုသွားရည်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ထိုင်းနိုင်ငံတဝန်ဆက်ယုံ8000မှာ COVID-19 virus ပိုးကြိုတင်ကာကွယ်စောင့်ကြည့်စစ်ဆေးရေးလှုပ်ဆောင်ဖို့ထိုင်းစစ်မှုဝန်ကြီးဌာနကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တာကြောင့်မြန်မာလူသမားတန်းတဲ့ခြေလှုပ်လှုပ်နေတဲ့ဆက်ယုံလူသားတွေသတိပြုကြဖို့အတွက်မြန်မာလူသမားရေးဆောင်ရွက်နေသူတွေကသတိပေးပြောကြားကြပါတယ်။ဒါ့အပြင်တကြံကာလနေရပြန်သူမြန်မာတွေကိုလည်းထိုင်းကိုပြန်လာရင်ရောဂါလက္ခဏာတွေကို14ရက်စောင့်ကြည့်မယ်လို့ထုတ်ပြန်ထားပါတယ်။ VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းစစ်မှုဝင်ကြီးမစ္စတာစူရိယကကိုရိုနာ COVID-19 ကြိုတင်ကာကွယ်နိုင်ရေးအတွက်ထိုင်းနိုင်ငံတဝန်းလုံးမှရှိတဲ့စစ်ရုံပေါင်း8000မှာဗိုင်းရပ်စ်ပိုးကာကွယ်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါမြန်မာလူသမားကုညီရေးအဖွဲ့ဖြစ်တဲ့ EAC မဟာဗိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါတယ
်စူရိယပေါ့နော်ကျွန်တော်တို့မစ္စတာစူရိယကနေပြီးတော့ကျွန်တော်တို့ COVID-19 ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေမှာထိုင်းနိုင်ငံတဝန်းမှရှိတဲ့စစ်ရုံပေါင်း8000ပေါ့နော် 8000 ကျော်ဗိုင်းရပ်ပိုးကာကွယ်အတွက်လုပ်ငန်းတွေစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်အော်အခုသူထုတ်ပြန်ထားတဲ့ချက်ထဲမှာဆိုရင်ရေးကြီးတယ်။ဟိုဒီအလုပ်ငန်းငွေထဲမှာဟိုဝန်ထမ်းတွေဒီဒေတာစနစ်တရားနဲ့ဟိုပစ္စပိတ်တွေအစားတရားလုံးဖို့ပြီးတော့ဒီစက်ရုံလုံးလုံးထဲမှာဟိုကျွန်တော်တို့ယောဂပို့အတွက်ဒီအဆောက်အဦနေတက်လေကားတွေစက်ရုံဝင်ထွက်တွေနောက်ဆုံးဒီဟိုတန့်စင်ငန်းတွေအိမ်နာတွေအစားဒီချမ်းမြင့်တွေအစားအကုန်လုံးဒီပို့သက်ဆေးတွေချမ်းဖို့ဒါတွေလည်းကျွန်တော်တို့ပါတယ်
ထိုင်းနိုင်ငံမှာလုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံခြားသားအလုပ်သမားတွေအလုပ်လုပ်ကိုင်နေတဲ့စက်ရုံတွေမှာယောဂပိုးကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးအဖွဲ့တွေလည်းဆီလွတ်ပြီးယောဂစီစစ်စောင့်ကြည့်မှုတွေကိုထိုင်းဘက်ကလှုပ်ဆောင်มาဖြစ်ပါတယ်ဒီထဲကအရေးကြီးတဲ့အချက်တွေကိုလည်းကိုရဲမင်းကအခုလိုပြောပြပါတယ
်ပြီးတော့ဒီစက်ရုံထဲမှာအလုပ်လုပ်ခဲ့တဲ့လူတွေကဒီကျွန်တော်ယောဂပိုးကူလက်ရှိပေါ့နော်ပောက်ကွဲကူးဆက်နေတဲ့နိုင်ငံတွေရှိတယ်အဲ့ဒါတွေကဘာလဲဆိုကျွန်တော်တကယ်ဟိုတရုတ်ထိုင်းဝမ်တောင်ကိုရီးယားဂျပန်မလေးရှားဗီယက်နမ်စင်ကာပူဂျာမနီအီတလီအီရန်ဒီနိုင်ငံတွေကတော်တော်လေးကိုပောက်ကွဲကူးဆက်နေတယ်ပေါ့နော်အဲ့ဒီနိုင်ငံတွေကိုတွားရောက်ခဲ့ဦးတဲ့လူတွေဆိုရင်စိုက်ရွာတာဝန်ရှိတဲ့လူတွေသတင်းပို့ရမယ်ဆိုတဲ့အချက်တွေလည်းပါတယ်ပြီးနောက်တစ်ခုအရေးကြီးဆုံးထူးခြားတာကလေးလပိုင်းတစ်ချံဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်ဒါနှစ်ဆင်မဲ့တာတောင်းနေချီပြီးတော့ပြန်နေသိန်းနဲ့ရှိပြန်လာလည်းရှိတယ်အဲ့တော့ကြံကာလာဒီကျွန်တော်တို့နေရရင်းကိုပြန်ပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်အဲ့ဒီလူတွေကိုအခုကျွန်တော်တို့14ရက်ခွဲထားပြီးတော့ကျွန်တော်တို့ယောဂအခြေအနေလက္ခဏာကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ကုသညာချက်ထုတ်လိုက်ပြီပေါ့နော်နောက်ပိုင်းဒီမလားဒီ12ရက်နေ့တည့်ရက်ထဲကိုယောဂကုသတဲ့လူ12ဦးပြန်တိုးတယ်တိုးလာတယ်ပေါ့နော်အဲ့ဒါဒီနေ့12ရက်နေ့တည့်ရက်ထဲကိုယောဂပုံကုသတဲ့လူ12ဦးတည်ရှိတယ်အဲ့တော့ကျွန်တော်တို့ဒါတွေကိုကျွန်တော်မြန်မာအလုပ်သမားတွေအနေနဲ့အထူးတတိထားပြီးတော့ကိုကျွန်တော်ပြောတဲ့ဟာညာလုံးဝဟိုဒါတေချာပေါ့ဒီတကြံကာလနဲ့အခုလက်ရှိရှင်းဆက်ပြီးတော့ဖြစ်လာမယ့်ဟာတွေဆိုတာကိုအထူးတတိထားပြီးတော့မြန်မာအလုပ်သမားတွေအနေနဲ့ကျွန်တော်တို့သူတိထားပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ကတော့ပြောချင်ပါတယ်မှာ
စိတ်ရုံလုံယုံနေမှာနေထိုင်နေကြတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ယောဂဘိုးကာကွယ်ရေးပညာပေးလုပ်ငန်းနဲ့အထောက်အပံ့ပစ္စည်းတွေဖြန့်ဝေပေးမှာဖြစ်ပါတယ်ထိုင်းစစ်မှုဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အလုပ်ရှင်နဲ့အလုပ်သမားတွေလိုက်နာရမယ့်အချက်6ချက်ဖော်ပြထားပါတယ်ဒီအချက်တွေကိုလိုက်နာဖို့တည်းညွှန်ကြားထားပါတယ်ထိုင်းနိုင်ငံအနေနဲ့COVID-19 ယောဂပိုးကူးစက်နေမှုအကျက်တဲကိုကျော်လွှားနိုင်မှုအတွက်ကြီးညာချက်ကိုလိုက်နာဖို့တနိုင်ငံလုံးမှရှိတဲ့စက်ရုံပေါင်း8000ခန့်ကိုကြီးကြပ်ရန်ကြီးညာခဲ့တာဖြစ်ပါတယ်။ယောဂပိုးကူးစက်မှုဒုတိယကာလလို့ထိုင်းကသုံးထုတ်နေတဲ့ဝူဟန်ယောဂကိုရိုနာဗိုင်းရပ်စ်ယောဂပိုးဟာဆိုရင်ကူးစက်သူဦးရေ80ကျော်ရှိနေပြီးမတ်လ12ရက်နေ့တရက်ထဲမှာပဲယောဂကူးစက်သူ12ဦးထပ်တိုးလာနေပြီဖြစ်ပါတယ်။ဒီအတွက်လူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံခြားသားအလုပ်သမားတွေကိုယောဂပိုးကူးစက်မှုတွေမဖြစ်အောင်အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမောတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးတဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုင်းပအဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932328555 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တရက်တရက်လေးလိုက်အစီအစဉ်တွေကိုအင်ကာနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရက်လေးလိုက်စတူဒီယိုကအစီအစဉ်တွေမှာပါဝင်တို့လည်းတခါတည်းဖိတ်ခေါ်ပါရစေ။ဖီယိုအမေရိကန်တမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့မြန်မာပြည်အနောက်ဖျားကနာဂဒေတာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဝေးလံခေါင်တည်တဲ့နာဂဒေတာလဟေမျိုးအတွင်းကကျေးရွာတွေမှာနှက်ကိုကြွယ်တဲ့ဒေသခံရွာသားတွေဟာမတူညီတဲ့နီလန်းနှစ်သွယ်နဲ့စေဝါကုသမှုခံယူနေကြပြီဖြစ်ပါတယ်။ပြင်ပကမာနဲ့ထိစပ်မှုနည်းတဲ့ဒီဒေသတွေမှာရိုးရာကူးထုံးတဲ့စေကုသမှုတွေအကြားစေနာဝန်ထမ်းခေပေါ်စေကုသပေးသူတွေလည်းရှိနေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါရခင်ဗျာ
။ထံပြီးလို့မိသားစုဟာအိန္ဒိယနယ်စပ်လဟဲမြို့နယ်အတွင်းမှာရှိတဲ့ဆပ်လောရှောင်နာဂမျိုးနွယ်စုတွေကြားမှာရိုးရာကုထုံးနဲ့စေကုသပေးလာတာမျိုးဆက်ပေါင်းများစွာကြာလာခဲ့ပါပြီ။စကိုင်းတိုင်းအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့လဟဲမြို့နယ်အတွင်းမှာကောင်းဖြတ်တတ်တဲ့အစဉ်အလာကိုဆက်လက်ကျင့်သုံးနေသူတွေရှိနေသေးတယ်လို့တရိတ်ဆန်တဲ့နှက်ကိုကွယ်မှုတွေလည်းရှိနေသေးဖြစ်ပါတယ်။ဒါပေမဲ့အသက်24နှစ်အရွယ်ထံပြီးဟာမိခင်ဖြစ်သူကနတ်ဆရာမဖြစ်ပေမဲ့ခေတ်ပေါ်ကျမရေးဆောင်ရှားမှုတင်နန်းတက်နေပြီးဆိုင်ကယ်နဲ့ဆေးလိုက်လံကုပေးနေတဲ့ကျမရေးဝန်ထမ်းတွေရဲ့အကူအညီနဲ့သူတို့ရွာမှာခေတ်ပေါ်ဆေးပညာနဲ့ကုသပေးနိုင်ဖို့ကြိုးစားနေသူဖြစ်ပါတယ်
။သူတို့ကမျိုးဆေးရင်တောက်တယ်ဆရာဆေးရင်တောက်လို့ရှိရင်တော့ဆေးတောက်လို့မတက်တာဘူးဆိုရင်လည်းနတ်ဆရာမတွေနဲ့လူမျိုးပြအဲ့လိုမျိုးပဲလုပ်တာပဲရှိရဆရာ
။ထံပီးရဲ့အမေဂျန်ကွန်းကတော့သူတို့ရွာနဲ့တနေ့လောက်လမ်းလျှောက်သွားရတဲ့နေရာမှာရှိတဲ့ဆေးရုံမှာခန္ဓာကိုယ်ရောင်ကိုင်းနေတာကြောင့်ဆေးသွားကုပြီးမတက်တာလို့ပြန်ရောက်လာတဲ့အမျိုးသားတဦးရဲ့ဝေဒနာပြောက်အောင်ကုသပေးလိုက်နိုင်တဲ့အကြောင်းနာဂလို့ပြောပြပါတယ
်။ဒီနေဩဂျေဇုဖို့ဇွဲလလန်မဂီဇာနီသာမန်တဲ့တဲ့ဂီဇာနီသာမန်ခါလို့
အဲ့လူနာရဲ့ဝိညာဉ်ကိုကျမတို့ကတော်ရဲကနေပြန်ခေါ်ယူပြီးတော့ကြက်တကောင်ကိုပူဇော်လိုက်တော့မှအဲ့လူနာကတက်တာသွားတာပါ
ဒုတိယကမ္ဘာစစ်ပြီးမှဗြိတိသျှတွေကအနာဂတ်လူမျိုးတွေကိုအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမှာနှစ်ပိုင်းခွဲထားခဲ့တာပါမြန်မာဘက်ခြမ်းမှာရှိနေတဲ့အနာဂတ်မျိုးနွယ်စုတွေရဲ့ဒေသတွေဟာဖွံ့ဖြိုးမှုနောက်ကျလွန်နေတာကြောင့်ပြည်မနဲ့အဆက်အသွယ်မရှိတဲ့လောက်ပြတ်လတ်နေပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲကမြို့နယ်၃မြို့နယ်ထဲမှာတစ်ခုအပါဝင်ဖြစ်တဲ့လဟဲမြို့နယ်ကနေဒီရွာကိုရောက်နိုင်ဖို့တောင်တက်မော်တော်ဆိုင်ကယ်နဲ့ရက်အတန်ကြာသွားယူရပါတယ်။မိုဘိုင်းဖုန်းတိုးနိုင်ဖို့ဆိုတာကတော့ဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။ကျေးရွာ၅ရွာမှာ၂ရွာသာလျှက်စင်ပြီးရတယ်လို့ကျေးရွာ၅ရွာမှာ၁ရွာသာအစိုးရကဖွင့်ပေးတဲ့ကျန်းမာရေးစောင့်ရှောက်မှုဌာနရှိပါတယ်။ဒီကွာဟမှုတွေကိုချိတ်ဆက်ပေးနိုင်ဖို့အတွက် Medical Action မြန်မာ MAM အဖွဲ့ကဒီဝေးလံခေါင်ဖျားတဲ့ဒေသတွေကိုမော်တော်ဆိုင်ကယ်ခြေလျင်ဒါမှမဟုတ်မော်တော်ဘုတ်တွေနဲ့အရဲစွန့်သွားရောက်ကူညီပေးနေပါတယ်။ဒီနာကဒေသတွေခွဲမှာရှိတဲ့ကျေးရွာပေါင်း295ရွာမှာတရွာကိုတယောက်ကျမရေးတင်နန်းပေးထားပြီးသူတို့အနေနဲ့အကြိုက်ခဲပြောက်ဆေးဓာစာစတဲ့အခြေခံဆေးဝါးဖြန့်ချီရေးအပါအဝင်အဲ့ဒီတဲ့ပိုးအေးပါတဲ့ TV နဲ့ငက်ဖျားရောဂါရှိမရှိစစ်ဆေးနည်းတွေကိုပါအမေရန်ဖွဲ့ကတင်ချပို့ချပေးထားပါတယ်။တို့လော်ရွာကအသက်30အရွယ်မောင်တောင်ထိုက်ကတော့စစ်စစ်ပြီးတဲ့အချိန်မှာသူ့မှာ TV ယောဂါမရှိဘူးဆိုတဲ့အတွက်စိတ်ချမ်းသာရာရသွားပါတယ်
။မဆင်းဆေးခံတော့ဘွားလဲကိုလည်းဒါစံကေကလည်းကိုမှလည်းမရှိပြီးတော့ကေဒီငါဘွားလည်းကိုဧကထေကစိတ်ဘွားလည်းမရှိ
WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရဆင်းရဲနွမ်းပါပြီးဝေးလံခေါင်ဖျားတဲ့ဒီလိုဒေသတွေမှာအခုလိုလိုက်လံစေကုသပေးနေတဲ့ကျေးလက်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တွေကြောင့်မြန်မာနိုင်ငံမှာ2010နဲ့2018ခုနှစ်တည်းအကြာငှက်ဖျားယောဂါဖြစ်တဲ့နှုန်း90ရာခိုင်နှုန်းလောက်ကျသွားတယ်လို့ဆိုပါတယ်ဒါပေမဲ့နာဂဒေတာတွေဟာတွာလာဆက်သွယ်ရေးအတွက်ပိုပြီးခက်ခဲတဲ့ဒေတာဖြစ်တယ်လို့ဒီဒေတာမှာဆေးလာကုပေးနေတဲ့ MAM ကျမကြီးအဖွဲ့ကဒေါက်တာဇော်မင်းလေးကပြောပါတယ
် Language Transportation and the Zero Telecommunication are the
major ဒါကတေယူပို့ဆောင်ရင်းနဲ့ဆက်သွယ်ရေးကလုံးဝမရှိသလောက်ဖြစ်နေတဲ့အတွက်ဒါကအကြီးမားဆုံးစိန်ခေါ်မှုပါ
ဒီစေတနာဝန်ထမ်းကျမကြီးအဖွဲ့အနေနဲ့သူတို့သွားတဲ့ဒေသတွေမှာကျမကြီးအရာတာမန်ဖြည့်ရိုးဖြစ်စင်တဲ့ထူးခြားတဲ့တင်္ဂနာလိုယောဂါတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဗိုက်တာမင် D အားနည်းတဲ့အတွက်အရိုးအားနည်းတဲ့ယောဂါဖြစ်ပြီးခန္ဓာကိုယ်ထွားကျက်မှုကိုအဟန္တာဖြစ်စေတဲ့ပြဿနာတွေလည်းတွေ့ရတယ်လို့ဆိုပါတယ်။သူတို့သွားတဲ့ဒေသတွေမှာလမ်းမလျှောက်နိုင်တဲ့လူငယ်အများအပြားတွေ့လာရတာကြောင့်ဒီပဟေဒီကိုအပြေရှာနိုင်ဖို့အမေရန်အနေနဲ့စစ်တမ်းကောက်ယူပြီးသူတေသနာပြုနေတယ်လို့ဒေါက်တာဇော်မင်းလေးကပြောပါတယ်။ဒီတော့တွင်ဂျန်ငွန်းလိုမြို့ဖလာနတ်ဆီယာမအလုတ်လှုပ်ရှားသူတဦးအနေနဲ့အသက်အရွယ်ကြီးရင်လာပြီးဖြစ်တာကြောင့်မျက်လုံးကလည်းမကောင်းတော့တာအပြင်တမိဖြစ်သူထံပိကလည်းခေပေါ်စေပညာကိုလေ့လာသင်ယူနေတာကြောင့်သူကိုယ်တိုင်လည်းဒီခေပေါ်စေပညာကိုတဖြည်းဖြည်းလက်ခံလာနေပြီးပညာတတ်တဲ့သူလူနာတွေကိုဆေးကမ်းမှာသွားပြဖို့တိုက်တွန်းပေးနေတယ်လို့ပြောပါတယ်ခင်ဗျာ
။ဝေလံခေါင်းတည်တဲ့နာဂဒေတာမှာခေပေါ်ဆေးဝါးကုသမှုတွေရှိလာတဲ့အကြောင်းကိုဇော်ဝင်းလိုင်ပြောပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူလအပေါ်မပြည့်ဦးကျော်စန္တာကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံဟာညဉ့်ညမ်းတဲ့ဗနာယစ်နစ်ကိုဆန့်ရှင်းအောင်လုပ်ဖို့ပြက်ကွက်ဆွဲကောင်းစဉ်နဲ့Rory Wallace ရဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ် Financial Action Task Force FATF လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဗန္ဒာယစ်နှင့်စောင့်ကြည့်မှုအဖွဲ့ကမြန်မာနိုင်ငံကိုငွေကြေးခွာချမှုနဲ့ပတ်သက်ပြီးသိစိတ်မချရတဲ့နိုင်ငံစီးရင်မှာထက်သွင်းဖို့ဆုံးဖြတ်လိုက်တဲ့အတွက် NLD အစိုးရအပေါ်စီးပွားရေးပြုပြင်ဖို့ PR တွေပုံမကြောက်ရောက်လာနေတယ်လို့ရေးသားထားတာဖြစ်ပါတယ်စမုအင်အားကြီးခုနှစ်နိုင်ငံအစိုးရတွေကြားဖွဲ့စည်းထားတဲ့ဖွဲ့စည်းထားပြီးပါရီမြို့အခြေဆိုင် FATF အဖွဲ့ရဲ့ပြည်ရဲလာကြီးညာချက်ထမ်းမှာမြန်မာနိုင်ငံဟာငွေကြေးခွာချမှုဆော့ချရေးအတွက်တက်ကြွလှုပ်ဆောင်နေတဲ့ဆိုပေမဲ့အရေးကြီးတဲ့နယ်ပယ်တွေမှာငွေကြေးခွာချမှုဖြစ်လာနိုင်စေတဲ့ကိစ္စကိုပူပြီးနားလည်သဘောပေါက်ဖို့လိုနေသေးတယ်လို့ဆိုထားပါတယ်ဒီလို grey list လို့ခေါ်တဲ့သိစိတ်မချရတဲ့နိုင်ငံစီးရင်မှထက်သွင်းခြင်းခံရတဲ့အတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပုံမိုဆောက်မြော်နေတဲ့ NLD အစိုးရအဖို့နိုင်ငံတကာငွေကြေးအလွှဲအပြောင်းနဲ့ဗန်လုပ်ငန်းတွေမှာရှုပ်ထွေးလာနိုင်ပြီးစီးပွားရေးလုပ်ငန်းအတွက်အကုန်ကျပုံမိုများလာနိုင်တယ်လို့ဆိုပါတယ်။ဒီလို grey list မှာထက်သွင်းခံရမှုဟာဒေါအောင်ဆန်းစုကြည်အစိုးရရဲ့အုပ်ချုပ်ရေးစနစ်ပြုပြင်ပြောင်းလဲမှုအားနဲ့ရာအထူးသဖြင့်အပြောင်းလဲကိုလက်တွေ့အကောင့်ထဲပေါ်မှုနဲ့PBC ဆောင်ရွက်မှုလိုအပ်နေတဲ့အတွက်ကြောင့်ပဲဖြစ်ပါတဲ့မြန်မာနိုင်ငံအစိုးရရဲ့ငွေကြေးခွာခြားမှုထိန်းချုပ်ရေးအကောင့်ထဲဖော်မှုဟာ too little too late မဖြစ်လောက်မျှသာရှိပြီးဖိတ်နောက်ကျလွန်းနေပြီလို့လည်းပြောထားပါတယ်တစ်ချိန်တည်းမှာပဲမူရည်လုပ်ငန်းကရတဲ့ငွေတွေကိုတည်ဝင်းကြီးညာလိုက်ခြင်းဟာငွေကြေးခွာခြားမှုတိုက်ဖြစ်ရေးမဟုတ်ပါဘူးလို့လည်းဖော်ပြထားပါတယ်ဆွေဝဲဒနာဥစ္စာပစ္စည်းတွေပေါ်အခွန်ကင်းလို့ခွင့်ပြီးခဲ့တဲ့အောက်တိုဘာလကကြီးညာခဲ့တာဟာရာဇဝတ်မှုမကင်းတဲ့မူရည်လုပ်ငန်းကြောက်စိမ်းတူဖော်မှုလုပ်ငန်းတွေကိုပြည်တံကင်းရှင်းစွာလှုပ်ရှားခွင့်ပေးလိုက်သလိုသာဖြစ်နေတယ်လို့လည်းဆိုထားပါတယ်။ဒါကြောင့်ဒီအစိုးရဟာငွေကြေးခွာချမှုကိုတိုက်ဖြတ်လိုတဲ့စိတ်ဆန္ဒတကယ်ရှိရလားလို့ဗြိတိန်နိုင်ငံအခြေစိုက် Global Witness အဖွဲ့ကဟန်နာဟိုင်းစတောမ်ကမေးခွန်းထုတ်တယ်လို့ကိုကဖော်ပြထားပါတယ်။ FATF ဟာမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းနေတဲ့ဆိုပြီးတော့2016တုန်းကဒီလိုငွေကြေးခွာချမှုမပြတ်သားတဲ့နိုင်ငံစင်းကနေပြီးပယ်ဖျက်ပေးခဲ့ပေမဲ့တစ်ချိန်ချိန်မှာဒီစင်းတွေကိုပြန်ထက်လာရလိမ့်မယ်ဆိုတာကတော့ယင်းနှိမ့်မြုံနှံသူတွေနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကကြိုတင်တွက်ချက်ခဲ့ကြပြီဖြစ်တယ်လို့လည်းဆိုပါရယ်ဒါ့အပြင်ဒီလို grey list ခေါ်တဲ့စိတ်မချတဲ့နိုင်ငံစင်းမှာထက်သွင်းခံရတဲ့အတွက်မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးလုပ်ငန်းအစ်စ်တွေကိုလှုပ်ဆောင်လာနိုင်ပေမဲ့ FATF နဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အလွယ်လွယ်အမှားမှားတွေဖြစ်လာနိုင်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုအကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ကန်နာယူဝက်မှာလိုင်းလမ်းမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီဘက်ကနေ9:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ခါတောက်ကြနေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလက်ရှိနှာစင်နေရတဲ့ line meter 3240 48တူအပြင် line meter 190 kHz 1905ကပါတိုးချဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမရေးကဏ္ဍတို့ကိုနှာစင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကပလဝကိုအခုစစ်တွေကြောက်တော့ဘက်ကနေဆန်စီစားအဲ့ဒီဟာတွေတင်လို့မရ70တင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့အ
တွက်ပလဝဒေတာနောက်ဆုံးအခြေအနေအပါအဝင်တိုင်းရင်းသတင်းလွှာအဖြစ်စုံကိုနောက်ပိုင်းမှာကြားနှာစင်ရပါမယ်အခုအရင်ဆုံးဥပုံခင်ရဲ့မြမရေးသုံးသက်ချက်ကိုနှာစင်ကြည့်အောင်ပါတိုင်းပြည်ရဲ့မြေပေါ်မြေရောက်တရားဇာတာကဝင်ငွေကိုတိုင်းသူပြည်သားအတွက်အကျိုးရှိအောင်သုံးနိုင်မှနိုင်ငံတိုးတက်ဖွံ့ဖြိုးနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ
တိုင်းပြည်ရဲ့သဘာဝတရားဇာတာကိုအနာဂတ်မျိုးဆက်တွေအပါအဝင်နိုင်ငံလူနိုင်ငံသားအားလုံးကပိုင်ဆိုင်ပါတယ်အခုထုတ်ယူနေတဲ့လျံဇာတ်တွေကုန်ခန်းသွားတဲ့အခါမှာဘယ်လိုလုပ်ရမလဲအနာဂတ်မျိုးဆက်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုစဉ်းစားကြပါတယ်ဒါကြောင့်လျံဇာတ်ရောင်းရငွေကိုစုဆောင်းပြီးအနာဂတ်မျိုးဆက်အတွက်နိုင်ငံတော်ရန်ပုံငွေတည်ထောင်ကြပါတယ်ဒီထက်မှနော်ဝေးနိုင်ငံကထင်ရှားပါတယ်1998မှာတည်ထောင်တဲ့နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာဒေါ်လာလမ်းပေါင်း1,000,000,000လောက်ရှိနေပြီမို့ကဘာမှာအများဆုံးရံပုံငွေဖြစ်ပါလေဒီရံပုံငွေကိုနော်ဝေးဘဟုဘဏ်ကကြီးကြပ်ကုတ်ခဲ့ပြီးပါလီမန်ကိုအစီရင်ခံရပါလေရံပုံငွေအများဆုံးကိုအမေရိကန်မှာရင်းနှီးထားပြီးဗြိတိန်နဲ့ဂျပန်မှာလည်းရင်းနှီးထားပါလေနော်ဝေးရဲ့နိုင်ငံတော်ရံပုံငွေဟာတိုင်းပြည်စီးပွားရေးပမာဏရဲ့30%လောက်ရှိပါတယ်ရေနံနဲ့ဓာတ်ငွေကိုအားကိုးတဲ့အဘူဒါဘီကူဝိတ်ကတာနဲ့ဆော်ဒီအရေဗျာမှာလည်းနိုင်ငံတော်ရံပုံငွေရှိကြပါတယ်။မြမပြည်မှာသဘောဝတရားဇာတ်ကျွေးဝပြီးမဲ့တိုင်းသူပြည်သားအတွေ့အသုံးမချနိုင်ပဲဖြစ်နေတယ်လို့မချာမီကထုတ်ဝေတဲ့ကမ္ဘာ့ဘာအုပ်စုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။မြမမြေပေါ်မြေအောက်တရားဇာတ်ကိုဩဇာအာဏာရှိသူတစုကကြီးကြပ်ကိုခဲ့ပြီးအမျက်ထုတ်နေတဲ့အတွက်အနာဂတ်အတွက်မပြောနဲ့မြတ်မောက်ကာလမှာတော့ပြည်သူပြည်သားတွေဟာအကျိုးမခံစားကြရဘူးလို့ဆိုပါတယ်မြမပုဂ္ဂိုလ်တဝက်နီးပါးဟာရေနံဓာတုတတုကြောင့်မြက်ကြောက်စိမ့်ဖြစ်ပါတယ်မြမပြည်ဟာကြောက်စိမ့်နဲ့ဗဒမားနေမြေဖြစ်ပါတယ်ဒါပေမဲ့မြေအောက်ယရနာဘယ်လောက်ရှိမှန်သိတာမဟုတ်ပါဘူးတတုနဲ့ကြောက်မြက်ကုမ္ပဏီပေါင်း1,500လောက်မှတ်ပုံတင်ထားပေမဲ့ထုတ်လုပ်မှုနဲ့ဝင်ငွေကိုထုတ်ပြန်ကျင်ညာတဲ့ကုမ္ပဏီက80လောက်ပဲရှိပါတယ်ဒါကိုကြည့်ရင်တယံဇာတထုတ်ယူတဲ့လုပ်ငန်းအများစုအကြောင်းမသိကြတာများပါတယ်။လုပ်ပိုင်ခွင့်ချပေးရမှလည်းပွင့်လင်းမြင်သာမှုကင်းမဲ့တဲ့လက်သိထိုးနည်းကိုသာသုံးကြပါတယ်
။မြမသဘာဝတယံဇာတအရင်အမြင့်တွေကိုမျက်မှောက်ကလူအဖွဲ့စည်းအတွေ့ရောအနာဂတ်မျိုးဆက်အတွေ့ရောအကျိုးရှိအောင်လုပ်နိုင်ပါတယ်။ဒါလို့လူများစုအကျိုးခံစားနိုင်ဖို့အတွက်မြေယာသစ်တော်ရေလုံငန်းငါးလုံငန်းနဲ့မြေအောက်တယံဇာတတွေကိုစီမံခန့်ခွဲနည်းနဲ့အဆုံးဖြူနည်းကိုပြုပြင်ပြောင်းလဲရပါလိမ့်မယ်။တရားဇာတ်တွေအလင်းအမြန်ကုန်ခန်းသွားတာမျိုးမဖြစ်အောင်လဲကြိုးပမ်းရပါလိမ့်မယ်။ပြုပြင်ပြောင်းလဲလိုက်တဲ့အကျိုးကျေးဇူးကိုရေရှည်မှသိမြင်နိုင်မှာဖြစ်ပေမဲ့မပြောင်းလဲတဲ့ဆိုးကျိုးကိုလောလောဆယ်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်မို့နီလန်းသစ်ကိုရှာဖွေအဆုံးဖြူဖို့အရေးတကြီးလိုအပ်နေပြီဖြစ်ပါတယ်။သဘောဝတရားဇာတ်စီမံခန့်ခွဲမှုကိုသီလာမြင်သာအောင်လှုပ်ပြီးအများအကျိုးသိဖို့တဲ့အစိုးရကိုအယုံကြည်ရှိလာပါလိမ့်မယ်
။မြေယာပြဿနာကိုဖြေရှင်းနိုင်ပြီးတိုင်းရင်းသားရိုးရာဓလေ့မြေယာပိုင်ဆိုင်မှုကိုအတိမတ်ပြုနိုင်မယ်ဆိုရင်ငြိမ်းချမ်းရေးအတွက်အကျိုးရှိပါတယ်။သဘာဝပတ်ဝန်းကျင်ရိုရင်းပျက်စီးတဲ့ဒဏ်ကိုဒေသခံပြည်သူတွေအခံရဆုံးဖြစ်တဲ့အတွက်တယံဇာတထုတ်လုပ်မှုရဲ့အကျိုးကိုသူတို့လည်းခံစားနိုင်ဖို့ဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းပြီးငင်းငယ်ရရယူဖို့တပြိုင်တည်းထဲကျိုးပန်းရမှာကောင်းမွန်တဲ့ဝန်ထမ်းစနစ်ဗန္ဓာရေးစနစ်နဲ့ IT စနစ်ရှိတဲ့အရေးသွေးပြေဝအစိုးရရှိဖို့လိုအပ်ပါတယ်အစိုးရရဲ့လုပ်ငန်းဌာနတွေထိထိရရောက်စွမ်းဆောင်နိုင်လေလေလမ်းစဉ်အကောင့်ထဲပေါ်တဲ့နေရာမှာအစင်ပြေလေလေဖြစ်ပါတယ်နှစ်ပေါင်းများစွာလူသားချင်းမြင့်တိုးတက်မှုကင်းမဲ့ပြီးစည်ရင်းအင်းမမှန်ကန်တဲ့ဒဏ်ကိုဒီကနေ့ထိမြန်မာပြည်ခံနေရဆဲဖြစ်ပါတယ
်ရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးတော့မှ2014လူဦးရေစည်းရင်း2015-16မိသားစုစစ်တမ်းစတာတွေကိုကောက်ယူနိုင်ခဲ့ပါတယ်။စည်ရင်းစရာစုံလင်မှသာပြဿနာကိုကင်တွယ်နိုင်မှာဖြစ်ပါလိမ့်မယ်။ e-government တို့မို့ electronic government တို့မို့ online government digital government စတဲ့အတက်ပညာအသုံးပြုတဲ့နေရာမှာလဲအာဆီယံဒေသမှာမြန်မာနဲ့လာအိုဟာအညာဆုံးဖြစ်နေပါတယ်။မကြာမီကမှတွက်လာရေးရခဲ့တဲ့ Timor-Leste နိုင်ငံတောင်မြန်မာတဲ့လာပါတယ်။သူတိုင်းရင်းပြင်းရင်းနှီးပြုံနိုင်တဲ့ဘက်မှာအားနည်းလို့တလူဖြစ်ရတာပါ။ဒါကြောင့်သဘောဝဆရာသက်ရောင်းရငွေကိုလူအရင်းနှီးအတွက်သုံးရပါလိမ့်မယ်။နိုင်ငံပေါင်း140တနိုင်ငံရဲ့အနည်း20သမိုင်းမူကမ္ဘာပံကလေ့လာတဲ့အခါမှာလူအရင်းနှီးကောင်းရင်ကောင်းတယ်လို့တိုင်းပြည်ရဲ့ဒဏ္ဍာရီအားကြီးထွားလာတာကိုတွေ့ရပါတယ်။ချမ်းသာတဲ့နိုင်ငံတွေရဲ့ဒဏ္ဍာရီအားမှာ90ရာခိုင်နှုန်းကလူအရင်းနှီးဖြစ်ပြီးသိရတဲ့နိုင်ငံတွေမှာတော့40ရာခိုင်နှုန်းသာရှိပါတယ်ဒီလိလာချက်ကိုကြည့်ရင်လူမရင်းနှီးနိုင်မှစီးပွားရေးတိုးတက်ဖွံ့ဖြိုးတာကိုသက်သေပြနေပါတယ်လူသားရင်းပြင်းမှာရင်းနှီးနိုင်မှုအလွန်အရေးကြီးနေပြီဖြစ်ပါတယ်ခင်ဗျာ
ဥုံခေရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်မှုကြိုတင်ပင်စည်းရေးအကြောင်းတင်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်ခံရတဲ့နိုင်ငံတွေတနေ့တခြားတိုးလာနေချိန်မှာမြန်မာနိုင်ငံကလည်းကူးစက်လာနိုင်တာကိုကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်တွက်ဆနေကြပါရယ်ကုလကူးစက်လာနိုင်တာအတွက်မြန်မာနိုင်ငံမှာဘာတွေအဓိကပြင်ဆင်ထားပါသလဲပြည်သူတွေနဲ့အခြားသက်ဆိုင်သူတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်ပါသလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒီဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲကဒေါက်တာခင်ခင်ကြီးခင်ဗျာဒီနိုင်ငံကနေစလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကဒီတကဘာလုံးကိုအကြီးအကျယ်ပြန့်နှံ့နေချိန်မှာပေါ့ဆင်မနော်မြန်မာနိုင်ငံမှာတော့ဒီရောဂါကိုစစ်ဆေးမတွေ့ရသေးပေမဲ့ဘလို့ဖြစ်နိုင်တဲ့အလားအလာရှိနေတာတွေနဲ့ဘလို့ပြင်ဆင်ထားတာတွေဘလို့ပြင်ဆင်ထားတင်တာတွေပေါ့နော်နိုင်ငံတကာတွေ့ကြုံရအဲ့ဒါတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာပါဆင်မရေအဲ့ဒီခါကျတော့မြန်မာနိုင်ငံကိုပြန့်လာနိုင်တဲ့အလားအလာကဘလောက်ထိဖြစ်နေလဲ
ကျွန်တော်တို့နိုင်ငံမှာခုတည်းက positive case confirmed case မတွေ့ရှိသေးပါဘူးအဲ့ဒါဒီနေ့တူရီရှိုရဲ့ situation report 50မှာကြည့်လိုက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့24နှစ်အတွင်းမှာပြည်ထောင်နိုင်ငံပြည်ပမှာထပ်မံတွေ့ရှိတဲ့နိုင်ငံတွေ9နိုင်ငံရှိတဲ့အတွက်ကြောင့်မို့အခုဆိုလို့ရှိရင်ပြီးတော့130နိုင်ငံရှိသွားပြီပေါ့နော်74နိုင်ငံကျမတို့လိုပဲ confirmed case မတွေ့သေးပါဘူးအဲ့တော့အာဆီယံနိုင်ငံမှာတော့ဒီလောက်မတွေ့သေးဘူးပေါ့နော်ဒီရောက်ပြီမှာဆိုမတရား24နိုင်ငံအတွင်းမှာလူနာအစ်စ်တိုးတာ20ဦးပဲရှိပါတယ်အဲ့ဒီအချိန်မှာပြည်ထောင်နိုင်ငံပြည်ပမှာတော့အတူတူလူနာအစ်စ်4,105ဦးတိုးတယ်ဆိုတာသိရှိရပါတယ်အဲ့ဒီမှာလက်ရှိမှာဆိုလို့ရှိရင်ဒီအီရန်ရဲ့အီတလီရဲ့တောင်ကိုရီးယားရဲ့ဖြစ်ပွားစေဆုံးမှုဆိုရင်ပြည်ထောင်နိုင်ငံပြည်ပနိုင်ငံတွေမှာဖြစ်ပွားစေဆုံးမှုရဲ့90ရာခိုင်နှုန်းလေးတွေရှိနေတာဆိုတာတွေ့ရပါတယ်ဒီလိုပဲဒီ WHO data တွေကြည့်လိုက်မယ်ဆိုလို့ရှိရင် local transmission ရှိနေတဲ့တိုင်းပြည်တွေလည်းများနေတာကိုတွေ့ရှိရပါတယ်မနေ့ကဆိုလို့ရှိရင်58နိုင်ငံပေါ့နော်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ကျမတို့အဓိကတော့ local transmission ရှိတဲ့နိုင်ငံတွေကနေပြီးတော့ကိုယ်နိုင်ငံကိုကူးစက်လာမှာကိုပို့ပြီးစိုးရိမ်မှာ
ဟုတ်ကဲ့ဆင်မရေအခုစိုးရိမ်တာအတွက်ပြင်ဆင်ထားမှုအနေထားရောဘယ်လိုရှိလဲဆင်မရေ
ကျမတို့မှာဆိုရင် contingency plan ဆိုတာလည်းရေးဆွဲထားပြီးဖြစ်ပါတယ်လက်ရှိမှာဘာတွေဆောင်ရွက်မလဲเนาะစီးပွားရေးတွေ့လာလို့ရှိရင်ဒီမှာပြဖြစ်ပွားကူးစက်မှုအနည်းဆုံးပြောင်းမလို့လုပ်မလဲဒီအောက်ရှိ level အစ်စ်ဒီ contingency plan ရေးဆွဲထားသလိုပဲလိုအပ်တဲ့ဒီစီဒီစီအရလိုအပ်တဲ့ထောက်ခံပစ္စည်းတွေကိုလည်းပေးပို့နိုင်မှုတွေစုဆောင်းထားရှိပြီးဖြစ်ပါတယ်။နောက်ကျမတို့လေဆိပ်ကဝင်လာတဲ့သူတွေမှာဆိုလို့ရှိရင်ဝင်တဲ့အချိန်မှာတော့ဒီခါတိကျလို့ရှိရင်ကျမတို့ feedback screen လောက်တာဖြစ်တဲ့အတွက်ကြောင့်ပေါ့။အဲ့ဒီအချိန်မှာ feedback မရှိဘူးဆိုလို့ရှိရင်တော့ဆက်သွားနိုင်ပါတယ်။ဒါပေမဲ့လို့ဒီဆက်သွားတဲ့သူကတကယ်ပြသူ့ရဲ့ incubation ပြီးတော့14ရက်အတွင်းမှာ ယောဂလက္ခဏာတွေပြပြီးတော့ယောဂဖြစ်ပွားနိုင်ပါတယ်ဒါကလည်းရှော့တော့လို့မရပါဘူးဘာဖြစ်လို့လဲဆိုတော့အင်းကြီးနိုင်ငံတွေမှာလည်းဒီလိုမျိုးပဲစုလိုက်ပြုံလိုက်အချိန်မီဖြစ်ပွားနိုင်တယ်ဆိုတာကိုရှင်းမတင်ကန်းစာပြပြီးဖြစ်ပါတယ်တော်တော့ဒါကိုလည်းကြိုတွက်ထားပြီးဖြစ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုချင်းနေမြန်မာနိုင်ငံကပြည်သူတွေတက်ပေါ့နော်ဘာတွေကိုအဓိကအကျံပြုချင်တယ
်ပြည်သူလူထုကိုလူစုလူဝေးကိုရှောင်ကျဉ်ရမဖြစ်မနေရကိစ္စလဲပြီးတော့ပွဲတွေမပြုလုပ်ဖို့ပွဲတွေမသွားဖို့တကယ်လို့လောက်ရတယ်ဆိုလို့ရှင်လဲလူအခြေအတွက်အနည်းဆုံးနဲ့ဆောင်ရွက်ဖို့ပေါ့နော်လာတဲ့သူတွေအတွက်လိုအပ်တဲ့အကျမ်းမာရေးအစီအမံတွေနော်ကြားတဲ့ချောင်းဆိုးတဲ့သူတွေကိုမလာဖို့အတွက်အစီအမံတွေလုပ်ထားတဲ့သလိုပဲလာတဲ့သူတွေမှာဆိုလို့ရှင်လက်ဖေးဖို့ရင်းနှီးဆက်ပြားအစားရှိပေးဖို့မဖြစ်နိုင်တော့ဟန်ဆန်နတိုင်းစားတွေဆားရှိပေးဖို့အစား
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့တရုတ်နိုင်ငံမှာစဖြစ်တယ်ပြင်းပြထန်ထန်အများကြီးပြန့်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ပြည်내မှုနှုန်းကတဟုန်တိုးကိုကျသွားချိန်မှာတခြားနိုင်ငံတွေမှာတော့ဒီကူးစက်မှုနှုန်းရောတိုက်စက်မှုနှုန်းတွေကတော့တဟုန်တိုးပြန်များနေတာပါဆရာမနော
်ဟုတ်ပါဘူး
အဲ့ဒီခါကျတော့ဒီတခြားနိုင်ငံတွေအတွက်ကသူ့ဒေတာတွေမှာဒီကူးစက်ရတာကိုစိုးရင်ရတဲ့အနေအထားရှိတဲ့ချိန်မှာတရုတ်တွေကလည်းဆရာမကြီးဆက်ဆချင်းသူတို့ကူးတဲ့ချိန်တော့အများပြားဖြစ်တဲ့ချိန်တော့ဒီမိသားစုတွေကနေစပြီးတော့ကူးခဲ့တာပါဆရာမနော်ဒီချောင်းဆိုးနာချိတဲ့အရေးကနေကူးခဲ့တာဖြစ်တဲ့အတွက်အဲ့ဒါအတွက်ကဆရာမကြီးပြည်သူတွေကိုခုနကလက်သေးတာအပြင်ပေါ့နော်ကျန်တာ
ဒီနေ့မှာပဲထုတ်ပြန်လာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ယောဂမိမဆရီကောက်ွယ်ပါဆိုကြည့်သူတွေကိုနော်ယောဂကူးစက်နိုင်ခြေရှိတဲ့နည်းလမ်းတွေပြောထားပါတယ်တက်ရှုလမ်းကြောင်းမှတစ်ဆင့်ဓာတ်ရဝင်ရောက်ကူးစက်ပြန့်နှံ့နေနိုင်ပါတယ်အရာဝတ္ထုတွေမှာထိတက်နေတဲ့ယောဂပိုးတွေကိုလက်နဲ့ကိုက်ဆွဲထိတွေ့ရမှာဖြစ်ကူးစက်နိုင်ပါတယ်ဆိုရင်နည်းလမ်းတွေလည်းဖော်ပြထားပါတယ်အဲ့ဒီအပြင်တံပြားဖြစ်ပွဲယောဂလက္ခဏာတွေအနေနဲ့လွန်ခဲ့တဲ့14ရက်တွင်ဒေသတွင်းယောဂကူးစက်ပြန့်ပွားလဲရှိတဲ့နေရာဒေသများသို့ကြည့်သွားခဲ့ခြင်းတော့မဟုတ်ကိုနာဗိုင်းရပ်စ်ယောဂဖြစ်ပွားစဉ်ကိုအတိအကျချင်းခါသူနဲ့အလိုနေထိုင်ခဲ့ခြင်းမျိုးရှိပြီးတော့ဖြားမယ်ပူခြင်း38ဒီဂရီစင်တီဂရိတ်နဲ့ထက်ရှိမယ်ချောင်းဆိုးမယ်တက်ရှူခဲ့မယ်အိုင်းကုန်ခဲ့မယ်ဒီလိုသံပြယောဂလက္ခဏာတွေရှိပါတယ်ကာကွယ်နိုင်တဲ့နည်းလမ်းတွေနဲ့ကိုနာဗိုင်းရပ်စ်ယောဂလက္ခဏာခံစားနေတဲ့လူနဲ့အနည်းငယ်ထိတွေ့ခြင်းမှာရှောင်ပါလက်ကိုဆေးကြောင်ပြခဏဆေးကြောပါနှာခြေချောင်းဆိုးသည့်အခါနှာခေါင်းနှစ်ပါးကိုလုံခြုံအောင်ဖုတ်ပါတီရှူသုံးပြပါကအမိုက်ပုံးနဲ့သူစနစ်တကျဆုံးပြပါလက်ကိုစနစ်တကျပြန်လည်ဆေးကြောပါတကိုယ်ရဲ့တန်ရှင်းမှုကြီးဆောင်ရပါအားရပြေအောင်စားသုံးပါကောင်းစွာအိပ်ဆက်နားယူပါအဲ့မှာအတီရောင်နဲ့ highlight လုပ်ထားတာကလူထူထက်သည့်နေရာများသို့သွားလာခြင်းမှာတတ်နိုင်သမျှရှောင်ခြင်းမှာပြည်ထိတ်ဆံများနဲ့ဓာတ်ရိုက်ထိတွေ့ခြင်းမှာရှောင်ခြင်းမှာအောက်နောက်ဆုံးမှာဆိုကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသည့်ဟူသံသယရှိပါကမိဆက်ရာကျန်းမာရေးဌာနများသို့အများဆုံးသတင်းပို့ကူးစားမှုခံယူပါဆိုတဲ့ဒီစာလည်းထုတ်ထားပါတယ်ဒီမှာအများဆုံးသတင်းပို့ကူးစားမှုလဲဆိုတဲ့အကြံပေးချက်တွေဟိုတယ်နဲ့ခီးသွားလိုက်ဝန်ကြီးဌာနအတွက်လည်းတော်တော်ထုတ်ထားပါတယ်ခုနပြောတဲ့ဒီစကရင်ရောင်းနေပြီးတော့မဖြားဘူးလွတ်သွားတဲ့လူတွေကဟိုတယ်တွေရောက်သွားနိုင်တယ်နောက်အိမ်တွေရောက်သွားနိုင်ဒီမှာအဲ့ဒီမှာဆိုယောဂလက္ခဏာပေါ်ရင်အားရတည်တဲ့ခြင်းရဖို့အရေးကြီးပါတယ်အားရတည်တဲ့ခြင်းရဖို့အတွက်ပေါင်းဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့ဒီမှာဆိုရင်အော်ဒီနေ့ကီးသောလုပ်ငန်းရှင်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတကယ်လို့တန်ပြန်ရှိသူတွေ့ရခြင်းဒီဆိုင်ကျန်းမာရေးဌာနများတို့အများဆုံးသတင်းပို့ရေးကုသမှုခံယူနိုင်ရန်ကူညီပါဒီရင်းဒီပါကီးသောများနေပြီးကျန်းမာရေးနဲ့အားစားဝင်ဌာနမှာထုတ်ပြန်လာတဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်များကိုလိုက်နာပါဒါပြည်သူလူထုပါဝင်မှရမယ့်ကိစ္စဖြစ်ပါတယ်ဒီချင်းအားကိုနိုင်ငံအချိန်မီဝင်ရောက်ကူးစက်လာနိုင်တဲ့အတွက်ကြောင့်မို့ကိုဘက်ကလိုအပ်တဲ့ဆောင်ရွက်မှုတွေအကုန်လုံးလိုအပ်ပါတ
ယ်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဆရာမခုနပြောတဲ့ထဲမှာအရေးကြီးဆုံးချက်ကဒီ early detection ပေါ့နော်စောစောစီစီသိနိုင်ဖို့အဲ့ဒါဒေတာအတွက်မှာဟလာဒီ local transmission ကြောင့်ပေါ့နော်ဆေးရုံတွေမှာကူးစက်လာလို့ရှိရင်တန်တရာလူနာတွေပေါ်မှာဆံမတို့ဒီဆက်လက်စစ်ဆေးနိုင်မဲ့ဒီခုနဆံမပြောတဲ့ဒီပစ္စည်းပစ္စည်းတွေရောပေါ့နော်အနေထားတွေရော
ခုနပြောဆိုလို့ကိုတန်းကြည့်မှာဘယ်အချိန်ဖြစ်မယ်ဆိုတာမသိသေးဘူးလက်ရှိမှာစောင့်ကြည့်လူနာ2ယောက်နဲ့တန်တရာလူနာ73ယောက်85ယောက်ရှိတာမှာကျမတို့ဒီစောင့်ကြည့်လူနာ4ယောက်ဖြစ်ပဲကျန်ပါတော့တယ်82ယောက်တော့ကျမတို့ရရှိပြီးဖြစ်ပါတယ် negative ဖြစ်ပါတယ်ဘာလို့လဲကျမတို့မှာလက်ရှိဖြစ်နေတဲ့အာဟိုကောင်းကောင်းကင်တွယ်နိုင်ဖို့အတွက်လုံလောက်ပါတယ်ကျမတို့မှာလက်ရှိ4000ကျော်စမ်းနိုင်ပါတယ်ပြီးရင်နောက်ထပ်လည်းကူညီဖို့ရှိတယ်ပေါ့နော်
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကအခုလိုဒီလူနာတွေဖြည်းဖြည်းသူကများလာလေးရှိတဲ့အခါကျတော့တည်တံ့ခွဲထားတဲ့နေရာမှာလည်းဒီဆေးရုံကတဲ့အနေထားရော
လက်ရှိမှာဆောင်ရွက်တဲ့ဆေးရုံကြီးဝေဖန်ကြီးဆေးရုံကြီးဒီတော့ကလေးတစ်ထောင်ပြီးကန်တော်ဒီစေးရတော့မင်းပေါ့သူတို့ချင်းခုနကွာရန်တီးအတွက်ဆိုလို့ရှိရင်စီစားဒီဝေးပါကြီးမှာမထားတော့ဘဲနဲ့သူတို့တောင်းကလာမျိုးသမီးနဲ့ကလေးစေးရုံနောက်ကလေးခုမှရှိတဲ့ကွင်းစင်စင်တန်းကြောင့်နောက်ပိုင်းမှာကျွန်တော်တို့ထွက်ချက်ဖို့ရှိပါ
တယ်ဟုတ်ကဲ့ဆရာမကြီးဘတ်ဂျက်ပြင်ဆင်ထားမှုအပိုင်းရော
နိုင်ငံတော်ရေးပေါ်ကျမ်းမုံဝင်ဘတ်ဂျက်3000ရှိပါတယ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖြည့်တင်းနေတယ်လို့ပဲလိုအပ်ရင်နိုင်ငံတော်မှာသဘာဝပင်ရေးပေါ်အတွက်ကျမ်းမုံဝင်ရှိပါတယ်ဒီရန်ပုံဝင်ရနေပြီးတော့တုံးဆက်ဖို့အတွက်လည်းသဘောတူညီရရှိပြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမရဲ့ကျမရဲ့ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်มาဖြစ်ပါတယ်ထိုင်းခြေဆိုင် BNI 1တို့သားတွေစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
အ ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းများမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်အရက်သား5ဦးဒဏ်ရာရရှိပြီးလူနေအိမ်တချို့မီးလောင်ခဲ့ပါတယ်။ရပ်ပန်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်10ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီကတောင်းဆိုခဲ့တယ်ဆိုတာနဲ့ UWSP UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းနေတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရက်သား5ဦးဒဏ်ရာရရှိပြီးနေအိမ်10လုံးလည်းမီးလောင်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲဟာမတ်လ9ရက်နေ့ကဖားပြိုကျေးရွာအရှိဖက်တောင်တန်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတင်းချိုင်းတောင်ဘက်ကပြစ်လာတဲ့လက်နက်ကြီးကြီးတွေကျေးရွာအတွင်းကျရောက်ခဲ့တဲ့အတွက်အခုလိုရွာသားတွေထိခိုက်ပြီးနေအိမ်တွေမီးလောင်ခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ရန်ရရှိသူတွေအထက်မှာအသက်12နှစ်အရွယ်မောင်မောင်ချေဆိုသူအပါအဝင်စုစုပေါင်း5ဦးရှိပြီးအခုအခါသူတို့ကိုမြင်းပြဆေးုံမှာဆေးကုသပေးနေတယ်လို့မြင်းပြမြုပ်ခံကိုထွန်းအောင်ကပြောပါရယ်အလားတူဖေဖော်ဝါရီလဒုတိယအပတ်ကလည်းဖားပြိုရွာအနီးမှာတိုက်ပွဲအတွင်းကိုထေးလိုင်ဆိုသူကိုအစိုးရစစ်တပ်ကဖမ်းဆီးရိုက်နှက်ခဲ့တဲ့အတွက်စစ်တွေဆေးုံမှာအတွင်းလူနာအဖြစ်ဆေးကုသမှုခံယူနေရပါတယ်
ဒေတာတွင်ရက်ပေါင်း90နေထိုင်ရုံနဲ့ရွှေပြောင်းနေထိုင်သူတွေမဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီ KNC ကနေတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ရှိစိမ့်မြအေရပန်းညာရှိမှာမလာရှိယနေ့က KNC ပါတီကနေစံသထုတ်ပေါ်တောင်းဆိုလိုက်တာပါ။ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လကဒီဥပဒေဟာမတရားမှုကိုအခြေခံတဲ့အတွက်လုံးဝဖျက်သိမ်းပေးစေခြင်းကြောင့်နိုင်ငံသားခွင့်ရေးဆိုတဲ့ခေါင်းစဉ်အောက်မှာတမင်ထွင်ပြီးအကောင့်ထဲပေါ်လာခြင်းသာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်သူများမဲပေးခွင့်နဲ့ပတ်သက်ပြီးလွတ်တော်ရွေးကောက်ပွဲနေဥပဒေပုံမှန်30မှာပါရှိတဲ့အ ਨੇ စုံရက်ပေါင်း180ထက်မနည်းဆိုတဲ့စကရက်ကိုအ ਨੇ စုံရက်ပေါင်း90ထက်မနည်းဆိုတဲ့စကရက်နဲ့အစားထိုးပြင်ဆင်ချက်ကိုပြည်သူ့လွှတ်တော်ကနေဖေဖော်ဝါရီလ20ရက်နေ့မှာမဲခွဲအတည်ပြုထားပါတယ်။
ကရင်ပြည်နယ်ဖားပွန်ခရိုင်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာမြန်မာစစ်တပ်ကနေပစ်ခတ်ခဲ့လို့ KNU ခရိုင်တစ်တော်ဝန်ထမ်းတဦးတေဆုံးသွားခဲ့ပါတယ်။အဆိုပါတစ်တော်ဝန်ထမ်းဟာမေဝိုင်ကျေးရွာရှိတပ်စခန်းရှိမှတာဝန်နဲ့ဖြတ်သန်းသွားစဉ်ပစ်ခတ်ခံရတာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့ JMC လမ်းကြောင်းနဲ့အရေးဆိုသွားမယ်လို့ KNU ဗဟိုတစ်တော်ဌာနမှဘဒုံမန်းပတ်ထွန်းကပြောပါရယ်။အခုလိုပစ်ခတ်မှုဖြစ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်စခန်းကိုအရင်လာပြစ်တာကြောင့်တမရော်ဘက်ကနေပြန်လဲပြစ်ခတ်တာဖြစ်တယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လက်ကပြောပါရယ် KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာတမရော်ဘက်ကလမ်းဆက်လက်ဖောက်လုပ်နေတဲ့ကိစ္စကြောင့်အောက်ခြေရှိနှစ်ဖက်တပ်ကြားမကြာခဏပြစ်ခတ်မှုဖြစ်ပွားလာတယ်လို့ဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ
်တပေါင်းလာပြည့်နေ့မှာကြာရောက်ခဲ့တဲ့82နှစ်မြောက်ပိုးဦးမျိုးသားနေ့မှာပိုးကောင်းဆောင်တွေကနေပြည်နယ်သိရရှိရေးအတွက်မရမနေကြိုးပမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ပိုးမျိုးသားလူမျိုးရေးဖွဲ့ချုပ်နယ်ကဘူမူကြီးခေါဥကာကတော့ဖက်ဒရယ်အခြေခံမူကိုရေးသားပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတရပေါ်လာရင်တော့အဲ့ဒီထက်မှဖက်ဒရယ်တိုင်းပြည်ဖြစ်တာနဲ့ညီတင့်တင့်လျှောက်ပတ်တဲ့စည်းကမ်းပြည့်မီတဲ့ဒေသတွေလူမျိုးတွေကပြည်နယ်သိတွေပေါ်သွင်းခွက်ဆိုတဲ့ပုံမှန်တစ်ခုပြသန်းချက်တစ်ခုထည့်ဖို့ကြိုးပမ်းနေတယ်လို့မလာရှိရနေ့ကပြောကြားလိုက်ပါတယ်။ပိုးမျိုးရနေကိုတထုံပြည့်ရှင်ဒုရိယဆန္ဒမင်းဖွားမြင်ရနေတပေါင်းလပြည့်နေကိုတတ်မှတ်ထားပြီးတော့မုံပြည်နယ်တထုံမြို့နဲ့ရှမ်းပြည်နယ်ဟိုဘုံမြို့တွေမှာကျင်းပခဲ့ပါတယ်
။လာမယ့်2020ရွေးကောက်ပွဲမှာမုံအမျိုးသမီးတွေပါဝင်ရွေးကောက်ခံဖို့နဲ့အမျိုးသမီးကိုယ်စားလှယ်တွေနိုင်ငံရေးကဏ္ဍမှာပိုမိုပါဝင်လာဖို့လိုအပ်တယ်လို့ပြီးခဲ့တဲ့မတ်လ5ရက်နေ့
ဆက်ချောက်ကြိမ်မြောက်မွန်အမျိုးသမီးများနဲ့အခမ်းအနားမှာဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်မေကွန်းချန်းနုံကတိုက်တွန်းပြောကြားခဲ့ပါတယ်အခုလက်ရှိမှာမွန်ညင်ညွတ်ရေးပါတီမှာအမျိုးသမီး၃၀ရာခိုင်နှုန်းပါဝင်နေတယ်လို့မွန်ပြည်တစ်ပါတီဗဟိုကော်မတီမှာလည်းအမျိုးသမီး၂ဦးပါဝင်လျက်ရှိပြီးလူမှုရေးကဏ္ဍတွေမှာဦးဆောင်နေတဲ့အမျိုးသမီး .in မွန်ပြည်တစ်ပါတီမွန်ညင်ညွတ်ရေးပါတီကတာဝန်ရှိသူတွေနဲ့မွန်အမျိုးသမီးကွန်ရက်အဖွဲ့ဝင်တို့တက်ရောက်ခဲ့ကြပါတယ်
ခု တင်လွှာတွေကို ဆက်လက် တင်ဆက်ပေးသွားမှာပါ UWSP UWSA ဝပီသွေးစည်းညီညွတ်ရေး အဖွဲ့ထိန်းချုပ်ဒေသမှာ ရွေးကောက်ပွဲကျင်းပနိုင်ဖို့ ဝါကောင်းဆောင်တွေနဲ့ ရွေးကောက်ပွဲကော်မရှင် ဥက္ကဋ္ဌနဲ့ တွေ့ဆုံအပြီး ရွေးကောက်ပွဲကျင်းပနိုင်ဖို့ ဆက်လက်ညှိနှိုင်းစရာတွေ ကြန့်ရှိနေသေးတယ်လို့ UWSP တာဝန်ရှိသူတွေကပြောပါတယ် ဝါဒေသအတွင်း ရွေးကောက်ပွဲကျင်းပနိုင်ရေး အခြေအနေနဲ့ပတ်သက်ပြီးတော့ အမိရဲ့စူးစီးချက်ကို နိုင်ကုန်အိမ်ကတင်ဆက်ထားပါတယ်
UWSP UWSA ဝပီသွေးစည်းညီညွတ်ရေးပါတီက၎င်းတို့ထိန်းချုပ်ရာဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းစရာများစွာရှိသေးတယ်လို့ UWSP လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်းကပြောပါတယ်။ဒီနှစ်ဘုဆိုတာကတော့ဒီမော့ဘုန်ကိစ္စတွေအနောက်ဆုံးစီးရင်လူဦးရေပေါ့နော်။ဒါတွေကဂျန်နဲ့အပိုင်းကတော့ဟိုဆက်လက်ညှိနှိုင်းဖို့တို့ရောပြင်ဆင်ဖို့တော့လုပ်ပါလိမ့်တယ်နော်။ဆွေးနွေးဖို့လုပ်ပါလိမ့်တယ်နော်။ဝါကူပိုင်အုတ်ချုပ်ခွေရတီရာတွင်ဟူပန်ခရိုင်နဲ့မန်ပန်းခရိုင်ဆိုတဲ့ခရိုင်တစ်ခုအတွင်းမှာမြို့နယ်6မြို့နယ် တယ
်ဒီကရက်လကုန်29နှစ်နဲ့ဝင်ကျင်နောက်တော့ကျွန်တော်တို့ဌာနချုပ်မှာတွေ့တာနော်29နှစ်နဲ့ပေါ့နော်တွေ့တော့ကျွန်တော်တို့ကဒီနေ့မှာကျန်ရှိနေတဲ့ဒီလေးမြို့နယ်မှာဒီရေကောက်ပွဲကျင်းပနိုင်ဖို့ဆွေးနွေးခဲ့ကြတာပေါ့နော်ကျွန်တော်တို့ဒုဥက္ကဋ္ဌပေါ့နော်တက်ရောက်တယ်နော်ပါတောင်းဆိုလဲဆိုတော့အကလို့ဒီလုပ်မယ်ဆိုရင်တော့လုပ်နိုင်မယ့်အခြေအနေပေးတယ်ဆိုရင်တော့အဆက်ဆက်အတွက်အကျိုးပြုမယ်ဆိုရင်တော့ဒါကတော့ကျွန်တော်တို့အနေနဲ့ပူးပေါင်းမယ်ဆိုတဲ့ဒီသဘောထားတော့ပေးခဲ့တာပေါ့နော
်ဝါနိုင်ငံရေးပါတီတွေအနေနဲ့ UWSP ရဲ့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွေရရေးဟာ UWSP ပေါ်မှာတာမူတည်တယ်လို့ဝါမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလုတ်ကပြောပါတယ်
တို့ကလည်းပါတီရှိတာဟုတ်နော်တို့လည်းပါတီရှိတယ်တကယ်လို့တို့အခြေအနေပေါ်ပဲမူတည်တယ်တို့ဖွင့်လာလဲကျွန်တော်တို့ကသွာလာလို့ရမှာလေခုနစီယုံလို့လည်းရမှာလေပါတီအနေနဲ့ပေါ့တကယ်လို့တို့အဲ့လိုမျိုးမဖွင့်ပေဘူးဆိုရင်တို့ဟာပဲဆိုရင်တော့ဒါတော့သမျိုးဖြစ်သွားပြီပေါ့နော
်ဝါကိုပိုင်အုပ်ချုပ်ရေးအတိုင်းတွေမှာမြို့နယ်6မြို့နယ်ပါဝင်ပြီးအဆိုပါမြို့နယ်တွေကိုခရိုင်တစ်ခုဖြစ်ဖွဲ့စည်းထားပြီးအဆိုရထိန်းချုပ်ရာဟူပန်နဲ့မှန်မှန်မြို့တွေမှာတော့ရေကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSP ထိန်းချုပ်ရာပန်ဆန်းမိုင်းမော်ပန်ဝိုင်နဲ့နာဖန်မြို့တွေမှာတော့ကျင်းပနိုင်တာမရှိခဲ့ပါဘူး
ဆက်ပြီးတော့အိန္ဒိယမြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းမှာအသုံးပြုဖို့လောင်စာစီနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ဆက်နပိန်ရင်ကိုချင်းပြည်နယ်ပလောဝမြို့မရောက်ခင်မှာရခိုင်တပ်တော် AA ကမိရှုဖျက်ဆီးလိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ဒီလိုဖြစ်ရက်တွေကြောင့်ကလတန်မြစ်စီမံကိန်းရဲ့အခြေအနေကဘယ်လိုမျိုးဖြစ်လာနိုင်သလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနမ်ဟောမ်ကနေတင်ဆက်ပေးထားပါတယ်ရှင
်ကလဒန်ပတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းပလဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွေးကာလန်ဖတ်လို့ရေးမှာအသုံးပြုမဲ့လောင်စာစီနဲ့စားနပ်ရိက္ခာတွေကိုတည်ဆောင်တဲ့ဆက်နှဘင်းရင်တစည်းကိုပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကရခိုင်တပ်မတော် AA တပ်ဖွဲ့ကမီးရှို့ဖျက်ဆီးလိုက်တာလို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့ကပလဝကိုအခုစစ်တွေကြောက်တော့ပကမင်းဆန်စီစားအဲ့ဒီဟာတွေတင်လို့မရစက်ကုန်းစီတင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့အတွက်အိန္ဒိယဆိုင်ပေါ့အခုကလကန်ဆိုင်ညချောင်းဖုံးပေးစီမကိမှာပါတဲ့အိန္ဒိယဟိုနိုင်ငံကနေပြီးတော့သူတို့ဆက်ရံတရားတွေအတွက်စက်ကုန်းစီတွေပေါ့ဒီစဲပရီမီယာဒီစဲရဲ့အောက်တင်းရဲ့အဲ့လိုမျိုးတွေသူတို့ဝယ်တယ်ပကုတ်ကူနဲ့ဝယ်တယ်ဆိုတော့ပကုတ်ကူကကားကိုငှားပြီးတော့တင်တာပေါ့နောက်သူတို့ရဲ့စားဖို့တဲ့ဆဘရဆန်စီစားပေချုံအဲ့လိုမျိုးတွေပေါ့သူတို့ဝန်ထမ်းတွေစားဖို့တဲ့အဲ့လိုလေးတွေသူတို့တည်တာတည်တော့ပကုတ်ကူကပြီးတော့မိုင်းပေါင်းများများပကုတ်ကူဒါဒီမင်းတဲ့မတူပီစမီးအလောက်ထိကျော်လာမိုင်းပေါင်း200 300လောက်ဖြတ်လာပြီးဒီပလောက်ဝရောက်ခါနေ15မိုင်အလိုချက်မှဒီဟာကြီးကကျင်းရည်နဲ့တွေ့ပြီးတော့မှအဲ့ဒီစက်ကုန်းစီတွေမရှိခံလိုက်ရတာ
နိုင်ငံတော်အဆင့်ကနေလုံခြုံရေးတည်ချမလုပ်ပေးရင်ပလက်ဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွေးအထိကာလန်ဖောက်လုပ်တဲ့စီမံကိန်း80လုံးမဖြစ်နိုင်တော့ဘူးလို့ဝန်ကြီးကဆက်ပြောပါတယ်
နိုင်ငံတော်အဆင့်ကနေလုံခြုံရေးကိုတည်ချမလုပ်ပေးဘူးဆိုတာကတော့ဆက်လုပ်လို့မရဘူးဒီလိုတော့ဖြစ်နေတယ်ဒါလောက်ပဲဆက်ပါမှမရှိဘူးကိုယ်ကတက်ပေါ်ကနေပြီးတော့ကျန်တဲ့ဌာနဆိုင်ရာကဘာမှမဟုတ်ဘူးပြည်မြောက်
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပုံမပြင်းထန်လာလို့အခုလက်ရှိမှာကြောက်တော်ပလဲဝအကြားရေလန်းကုန်းလမ်းများပိတ်ထားရပြီးကုန်စည်စည်းဆင်းမှုမရှိတော့တဲ့အတွက်ပလဲဝမြို့နယ်မှာကုန်စည်နှုန်းအဆမတန်တက်နေတဲ့အပြင်ရိတ်ခါပြက်လက်နေတဲ့အနေအထားဖြစ်နေပါတယ်။ဒါအပြင်ဒီဇယ်စီပြက်လို့နီးပါးဖြစ်နေတဲ့အတွက်ပလဲဝမြို့မှာစာမေးပွဲဖြေဆိုကြမဲ့ចောင်းသားចောင်းလူများအတွက်လျှက်စစ်မီအခက်ခဲကြုံလာတယ်လို့ခူမီချင်းမြို့နယ်စုများပေါင်းဆက်ညှိနှိုင်းရေးကောင်စီKACC ဥက္ကဋ္ဌဥကျော်ငင်းကပြောပါတယ်
ဒီတော့ကာမောကစွတ်တော့ပါလေစွတ်တော့ပဲဆိုတော့ဒီလေစီကလည်းတက်ရနေတယ်ခုစာပေါက်ကိုခရီးရမှာကကျွန်တော်ကဘာသာလည်းမရဘူးဒီစီတင်နေစင်းနေတာစီကလည်းတင်းနေဆက်ပုံတော့လည်းပြောတယ်
ရခိုင်သမရော AA ပြောရေးဆိုခွင့်ရှိသူဥခိုင်ဒုက္ခကတော့သူတို့အဖွဲ့အနေနဲ့ရိတ်ခါတည်ဆောင်ဖို့ကန့်သတ်ထားတာမရှိဘူးလို့ပြောပါတယ
်ကျွန်တော်တို့ဒီအရသာပြည်သူတွေအတွက်တည်ယူမဲ့ဒီရိတ်ခါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘာမှကန့်သတ်ထားတာမရှိဘူးကျွန်တော်တို့ကဟိုအရင်လက်ကျင်ကြက်တုံးပြီးတော့
ပလဝမြို့နယ်ဟာအခုလက်ရှိညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေကိုလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ယနေ့ချိန်ထိပိတ်ထားဆဲပဲဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုချေရွာနီးမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သား5ဦးသေဆုံးပြီးနေအိမ်တချို့မိလောင်ခဲ့ပါတယ်။ရက်ပေါင်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်အမျိုးသားကွန်ဂရက်ပါတီကတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ထိုင်းချေဆိုင် BNI ဝိုင်းတော်သားတွေစစ်စစ်တင်ဆက်ပေးတဲ့တရင်သားသတင်းလွှာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးလို့ရတယ်။တော်ရရှိတွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့စီစဉ်စာဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz 15.33 ညလိုင်းတိုမီတာ25 kHz 11.3 ညလိုင်းတိုမီတာ32 kHz 9.35တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့တောက်ချက်နေမနက်ခင်းသတင်းချင်းချုပ်ကိုခူအောင်လွင်ဦးကကြေညာပေးပါမယ်ခင်ဗျာ။
ကျောင်းရင်းနောင်ကပဲဖလော်ရီဒါပြည်နယ်မှာရှိတဲ့အမေရိကန်သမ္မတပိုင်မာလာလာကိုအပန်းဖြေဟိုတယ်မှာသမ္မတတော်နဲ့ထရန့်နဲ့တွေ့ဆုံရမှာဘရာဇီးသမ္မတနဲ့အတူလိုက်ပါခဲ့တဲ့ဆက်သွယ်ရေးအရာရှိမှာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ရတာကြောင့်ဘရာဇီးသမ္မတဂျာယာပါလိုဆိုနာရိုကိုယ်တိုင်လည်းကူးစက်မှုရှိမရှိစစ်ဆေးခံပြီးစောင့်ကြည့်နေရပါတယ်ဘရာဇီးသမ္မတရဲ့ဆက်သွယ်ရေးအရာရှိဖြစ်သူနဲ့ဘေဂျင်းရှင်ထိုင်ခဲ့တဲ့သမ္မတထရန့်ကတော့ကူးစက်မှာမစိုးရိမ်တဲ့ကြောင်းဂျာသာပရင်းကအိုင်လန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့တာပါအမေရိကန်အစိုးရရဲ့ဈေးကွက် Wall Street ညွှန်ကြေးနေ့1989ခုနှစ်တုန်းကအဆိုးအဝါဆုံးကျဆင်းခဲ့တဲ့ Black Friday နောက်ပိုင်းကျသာပြီးနေ့မှာအဆိုးအဝါဆုံးဖြစ်ခဲ့ပါတယ်။ Dow Jones ညွှန်ကြေးနေ့ဆယ်ရာခိုင်နှုန်းကျသွားခဲ့တယ်လို့တခြားအစိုးရဈေးတွေဖြစ်တဲ့ S&P 500နဲ့ Nasdaq Composite တွေပါဆိုရင်လည်းဈေးပိတ်တဲ့အချိန်မှာဆယ်ရာခိုင်နှုန်းစီအတိအကျကျဆင်းသွားခဲ့ကြတာပါ။ Coronavirus ကူးစက်မှုကိုတားဆီးဖို့ဂျိုးပန်းနဲ့အနေနဲ့ဥရောပနိုင်ငံကအလုံးနီးပါးကခီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်တဲ့ပေါ်ဥရောပထိပ်တန်းရာရှိတွေကြာသာပြည့်နှစ်မှာပဲဝေဖန်လိုက်ကြပါတယ်အမေရိကန်ကတိုင်ပင်ဆွေးနွေးရရင်မလုပ်ဘဲခီးသွားတွေကိုတားမြစ်ဖို့တစ်ပတ်သက်ဆုံးဖြတ်ချက်ပေါ်ကိုဥရောပသမ္မတ EU အနေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကွန်ရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတဝန်းပြန့်နှံ့တဲ့ကာယယောဂါဖြစ်ကြီးညာလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ကြာသာပတ်နေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ခြင်းပါတဲ့အရေးပေါ်စီဝေးပွဲမှာဆွေးနွေးကြတာဖြစ်ပါတယ်။
တောက်ကြံနေမနေ့ခင်ထိတ်တန့်ရောက်နေတဲ့တဲ့ရင်ကျုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်အစီအစဉ်မူကတော့ကျွန်တော်ရေမထုံးပါဒီကနေ့ညနေပဲ6:00ခွဲကနေ9:00ထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter second line to meter 19 လိုက်တဝီတာ25တို့ကနေအတန်းလွင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.